Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောရရှိများရှင် VOE မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ23ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
ကျမကတော့ဆုမြတ်မွန်ပါရှင်အဲဆစ်သွေးကြွတွေသိမ့်ပိုက်ထားတဲ့ remedy မျိုးကိုပြန်လည်သိယူနိုင်ဖို့အတွက် Iraq စစ်တပ်နဲ့ Shia ပြည်သူစစ်တွေစတင်စစ်ဆင်နေပါပြီလေစီဒုက္ခတွေတွေသူတို့နိုင်ငံတွေကနေဘာကြောင့်ထွက်လာရသလဲဆိုတဲ့အကြောင်းရင်းစင်းမြစ်ကိုဖြည့်ရှင်းဖို့လိုအပ်တယ်လို့ကုလသမဂ္ဂဒွေရမှုချုပ်ကပြောကြားခဲ့ပါတယ်ဒီလိုသတင်းတွေကိုကိုညာဝင်းအောင်နဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေကြီးညာပြီးမှာတော့မြန်မာနိုင်ငံရဲ့အချက်အတဲနဲ့ပတ်သက်ပြီး88မျိုးဆက်တွေနဲ့ energy တို့ဒီကနေ့ဆွေးနွေးခဲ့ကြတဲ့အကြောင်းကိုတင်ပြပေးမှာပါဘာ
ဟာဒီဝါနေနဲ့ဒီကချုပ်သွားရင်ပြုံးပြင်းစီဒီလိုရဲ့အကြီးစားတွေမြန်မာနိုင်ငံအကြောင်းနဲ့ထိခိုက်တယ်မှာကျွန်တော်တို့ဒီနည်းကကဦးကြွေးလောက်ကဲဆောင်တဲ့
88မျိုးဆက်ခေါင်းဆောင်တို့ဖြစ်သူကိုမြအေးပါရှင်မကြခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသည်မမတူတာလေးတွေကိုနားဆင်ချရမှာဖြစ်တယ်လို့ဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုလည်းဆွေးနွေးချမှာဖြစ်ပါတယ်ဒါဒီမတိုင်ခင်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးကြပါအောင်ရှင်
အီရတ်နိုင်ငံမှာ IS စစ်သွေးကြွတွေပြီးခဲ့တဲ့သတင်းပတ်ကသိမ်းပိုက်ခဲ့တဲ့အန်ဘာနေရဲ့မြို့တော် Ramadi ကိုပြန်လည်သိမ်းယူနိုင်ဖို့စစ်ဆင်ရေးအတွက်အီရတ်စစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေကို Ramadi မြို့ဘက်ကိုဥတီပြီးတော့ဖြန့်ချထားပါတယ်။မေလလယ်ထဲကစလို့စစ်သွေးကြွတွေဘက်ကမြို့တွေကိုရှေ့တိုးသိမ်းပိုက်နေတာကြောင့် Syria, Jordan နဲ့ Saudi Arabia နိုင်ငံတွေနဲ့နယ်နိမိတ်ထိဆက်နေတဲ့အန်ဘာပြည်နယ်ရဲ့အနောက်ဖက်ဒေသကြီးရဲ့အနာဂတ်မရေမရာဖြစ်နေပါတယ်။ Ramadi မြို့အပြင် IS စစ်သွေးကြွတွေအခိုင်အမာခြေကုပ်ယူထားတဲ့ Mosul မြို့နဲ့ဘင်ဂျီမြို့ရေနံချက်ဆက်ယုံရှိရာနားရီအပေါ်ပြစ်မှတ်ထားပြီးတော့နိုင်ငံတကာပူးပေါင်းတပ်တွေကလည်းညလုံးပေါက်၄ချောင်းတိုက်ခိုက်မှု22ကြိမ်လုပ်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ဆီးရီးယားနိုင်ငံမှာလည်း၄ချောင်းတိုက်ခိုက်မှု5ကြိမ်လုပ်ခဲ့ပါတယ်။မကြာခင်ဂျပန်ကပဲ IS စစ်သွေးကြွတွေသိမ်းပိုက်ထားတဲ့ပယ်မာရာမြို့ရဲကလေရင်ပြစ်လက်နက်ကြီးစနစ်တွေကိုဘုံကျဲဖျက်ဆီးနိုင်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲ IS စစ်သွေးကြွတွေအပေါ်အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေထိရောက်ရလားလို့အီရတ်ဒုတိယသမ္မတအာယတ်အာလာဝီကမေးခွန်းထုတ်ခဲ့ပါတယ်။စစ်သွေးကြွအဖွဲ့အင်အားတိုးလာနေတာကိုလေကြောင်းတိုက်ခိုက်မှုတွေကအောင်မြင်အောင်မတားနိုင်ဘူးဆိုတာကိုမြင်နေရတဲ့အတွက်မဟာဗျူဟာတစ်ခုရေးဆွဲဖို့အီရတ်ခေါင်းဆောင်တွေကိုတောင်းဆိုထားတယ်လို့အီရတ်ဒုတိယသမ္မတကဂျော်ဒန်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးဆွေးနွေးပွဲမှာတောက်ကြနေတော့ကပြောကြားခဲ့ပါတယ
်။အဲစစ်သွေးကြွတွေနဲ့ပူးပေါင်းဖို့ရှိအလေပိုင်းကိုတွားပြီးပူးပေါင်းကြံစည်မှုနဲ့အမေရိကန်အမျိုးသားနှစ်ဦးကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအာမဂန်မပေးဘဲဖမ်းဆီးထားပါတယ်။အသက်24နှစ်အရွယ်အမျိုးသားနှစ်ဦးကိုကြာသပတေးနေ့ကဖမ်းဆီးခဲ့တာဖြစ်ပြီးတောက်ကြနေ့ကပြည်ထောင်စုရုံးမှရုံးထုတ်ခဲ့တာပါ။နှစ်ဦးတွေကတဦးကိုတော့အယ်လီနိုင်ငံတကာလေဆိပ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့ဟာလူမှုကွန်ရက်ပေါ်မှာအဲဆစ်သွေးကြွတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေအကြောင်းဆွေးနွေးကြကြသလိုသူရဲကောင်းတွေအဖြစ်အသက်ဆွန့်ဖို့ဆန္ဒရှိတဲ့အကြောင်းတွေနဲ့အ ਨੇ စုံတူကတော့ IS စစ်သွေးကြွအဖွဲ့နဲ့ပူးပေါင်းမှုအစီအစဉ်တွေလုပ်ခဲ့တယ်လို့အစိုးရရှေ့နေတွေကပြောပါတယ် IS စစ်သွေးကြွနဲ့တွားရောက်ပူးပေါင်းမှုအစီအစဉ်မှုနဲ့ပြည်ထောင်စုတရားရုံးမှာသူတို့နှစ်ဦးအပါအဝင်တရားစွဲခံထားရသူအတော်များများရှိနေပါတယ
် American အမျိုးသားလုံခြုံရေးဌာန NSA ကပြည်ရင်းကတယ်လီဖုန်းဆက်သွယ်မှုမှတ်တမ်းအမြောက်အများကိုရယူထောက်လှမ်းနေတာအဆုံးသတ်စေမဲ့ဥပဒေကြမ်းကိုအထက်လွှတ်တော်ကပယ်ချလိုက်ပါတယ်စနေနေ့မကူးမီပြီးတော့မကြခင်မှာပဲဒီဥပဒေကြမ်းကိုအထက်လွှတ်တော်မှာကန့်ကွက်မဲ58မဲထောက်ခံမဲ42မဲနဲ့ပယ်ချခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကအောက်လွှတ်တော်မှာတခဲနဲ့အတီးပြုတ်ထားတဲ့ဒီဥပဒေကြမ်းအတီးဖြစ်နိုင်ဖို့အထက်လွှတ်တော်မှာထောက်ခံမဲမဲပေါင်း60ရရှိဖို့လိုအပ်တာပါ USA Freedom Act လို့သိကြတဲ့ဒီဥပဒေကြမ်းကိုအောက်လွှတ်တော်မှာတော့ထောက်ခံမဲ338မဲကန့်ကွက်မဲ88မဲရရှိခဲ့တာဖြစ်ပါတယ်အောက်လွှတ်တော်မှာအတီးပြုတ်ထားတဲ့ဒီဥပဒေကြမ်းကနေရက်အချိန်ပြောတဲ့အချိန်ဘယ်လောက်ကြာသလဲဆိုတာတွေပါဝင်တဲ့ပြည်ရင်းကတယ်လီဖုန်းဆက်သွယ်မှုမှတ်တမ်းအမြောက်အများကို NSA ကရယူထောက်လှမ်းနိုင်မဲ့အစားအမျိုးသားလုံခြုံရေးလျှို့ဝှက်တရားရုံးရဲ့အမိန့်နဲ့မှပုဂ္ဂလိကပိုင်ဖုန်းကုမ္ပဏီတွေစီကနေတယ်လီဖုန်းဆက်သွယ်မှုမှတ်တမ်းတွေကိုရယူနိုင်ရမယ်လို့ပါရှိပါတယ် NSA ကအခုလိုမျိုးတယ်လီဖုန်းဆက်သွယ်မှုအမြောက်အများကိုရယူထောက်လှမ်းနေတယ်ဆိုတာကို NSA မှာအလုပ်လုပ်ခဲ့ဘူးတဲ့ Edward Snowden ကသတင်းထောက်တွေကို2013ခုနှစ်တုန်းကဖော်ထုတ်ပြောပြပြီးတဲ့နောက်မှာဒီအစီအစဉ်အပေါ်ပြည်သူလွတ်လပ်ခွင့်လှုပ်ရှားသူတွေရဲ့ဝေဖန်ပြစ်တင်မှုတွေကိုခံနေရပါတယ်ရှင်
ွေအမေရိကန်အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံပြောင်းအခြေချဖို့ကြိုးစားသူတွေဘာကြောင့်သူတို့နိုင်ငံတွေကနေထွက်လာရတယ်လဲဆိုတဲ့အကြောင်းရင်းစင်းမြစ်ကိုဖြည့်ရှင်းဖို့လိုအပ်တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်းကပြောကြားခဲ့ပါတယ
်။ This is something which is happening in this region and of course there should be very clear
ဒီကိစ္စဟာဒေတာရင်းမှာလက်ရှိဖြစ်နေတဲ့ကိစ္စတစ်ခုဖြစ်နေတာကြောင့်ဘာကြောင့်အခုလိုသူတို့ထွက်လာရသလဲဆိုတဲ့အကြောင်းအရင်းကိုပြက်ပြက်သားသားဖြေရှင်းသင့်ပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကဒီကနေ့ဗီယက်နမ်နိုင်ငံရောက်နေစဉ်မှာပြောကြားခဲ့တာဖြစ်ပါတယ်။မြန်မာမလေးရှားနဲ့ထိုင်းနိုင်ငံခေါင်းဆောင်တွေအပြင်တခြားဒေတာရင်းတာဝန်ရှိသူတွေကိုဆက်သွယ်ပြီးတော့ပင်လယ်ပြင်ထဲမှာမျောနေနိုင်မဲ့လေဆိပ်ဒုက္ခသည်တွေကိုကယ်တင်ဖို့နဲ့လူသားချင်းစာနာပြီးတော့လိုအပ်တဲ့အကူအညီတွေအရင်ပေးဖို့တိုက်တွန်းခဲ့တယ်လို့နေရာပြန်လည်ချထားရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းဟန်နွိုင်းမြို့တော်မှာကုလသမဂ္ဂတွင်းမှုချုပ်ကပြောကြားခဲ့ပါတယ်။အခုလိုမျိုးလှေစည်းဒုက္ခသည်တွေရှိနေရတဲ့ပြဿနာအရေးအမြစ်ကိုဖြေရှင်းဖို့အတွက်မြန်မာနိုင်ငံကိုနှစ်ရက်ကြာလာသွားတဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်မှာတိုက်တွန်းခဲ့ပါတယ်။ထိုင်းနိုင်ငံကိုဖြတ်ပြီးတော့မလေးရှားနိုင်ငံဘက်ကိုလူတွေခိုးသွင်းနေတဲ့လူမှောင်ခိုးဂိုင်းတွေကိုထိုင်းနိုင်ငံဘက်ကစတင်နှိမ်နှင်းလာပြီးတဲ့နောက်မှာတရားမဝင်နိုင်ငံတွေဝင်ဖို့ကြိုးစားသူထောင်ပေါင်းများစွာနဲ့ဆက်လီတွေကိုလူမှောင်ခိုးတွေကပင်လယ်ထဲမှာပစ်ထားခဲ့ကြတာဖြစ်ပါတယ်။မေလလယ်လောက်ကစပြီးတော့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကမ်းခြေတွေစီကိုရောက်လာကြတဲ့လှေစည်းပြေးဒုက္ခသည်3,000ကျော်လောက်ရှိပါတယ်။အဲ့ဒီထဲကထဝက်လောက်ဟာမြန်မာနိုင်ငံကလို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်တွေဖြစ်ကြပြီးတော့ဂျန်နဲ့ထဝက်လောက်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းလှုပ်သားတွေဖြစ်ကြပါတယ်။နောက်ထပ်3,000ကျော်လောက်လဲပင်လယ်ထဲမှာရှိနေနိုင်သေးတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးချုပ်ကခန့်မှန်းထားပါတယ်ရှင်
။ယူကရိန်းအစိုးရတပ်တွေအစိုးရလိုလားတဲ့ပြည်သူစစ်တွေနဲ့ခွဲထွက်ရေးသဘုံတွေကျူးလွန်နေတဲ့စစ်ရာဇဝတ်မှုအထောက်အထားအတော်များများကိုနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ AI ကရရှိထားတယ်လို့တောက်ကြနေကအစည်းအဝေးခန်းစာထုတ်ပြန်လိုက်ပါတယ်။ဒီအဖွဲ့တွေကျူးလွန်တဲ့ရာဇဝတ်မှုတွေထဲမှာညှဉ်းပန်းနှိပ်စက်မှုတွေအကျဉ်းသားတွေကိုအကျဉ်းုံတပ်ဖြတ်မှုတွေဟာမကြာခဏကြေကြေပြင်းပြင်းဖြစ်နေတာတွေပါဝင်ပါတယ်။ပြည်ပကဖြစ်ပွားနေတဲ့ယူကရိန်းအရှိတ်ချမ်းဒေသမှာဒီလိုညှဉ်းပန်းနှိပ်စက်မှုတွေနဲ့အလွန်ကြုံပြုမှုတွေမကြာခဏဖြစ်ပွားနေတယ်လို့ AI ရဲ့ဥရောပနဲ့ဗဟိုအာရှဒုတိယအကြီးအကဲဒန်နစ်ကပြောပါတယ်။လူတွေကိုရိုက်နှက်တာဖမ်းဆီးထားသူတွေကိုအချိန်တော်ကြာခေါင်းစွပ်ဆွထားတာတခါတလေသူတို့ကိုမျက်နှာကျက်မှာချိန်ထားပြီးကျဉ်ဆက်နဲ့တို့တာတွေလည်းပါဝင်တယ်လို့သူကပြောပါတယ်အခုလိုဆိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျွလွန်တဲ့အထက်မှာယူကရိန်းအစိုးရတပ်နဲ့နှိစက်တဲ့မဟာမိတ်ဖွဲ့ထားတဲ့လက်ရာဇွန်အမျိုးသားရေးပါတီတခုရဲ့ပြည်သူစစ်တွေလည်းပါဝင်တယ်လို့ AI ကပြောပါတယ်ဒီပြည်သူစစ်တပ်တွေဟာဒါဇင်နဲ့ချီတဲ့အရဲသားတွေကိုတစားကန်အဖြစ်ထိန်းသိမ်းထားပြီးစိုးစိုးဝါးဝါးနှင်းပန်းနှိစက်သလိုသူတို့စီကငွေညှစ်လေးရှိတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်
လိန်တူဆုံမဲ့သူတွေကိုတရားဝင်ထိမြက်လက်ထက်ခွင့်ပေးတဲ့မပင်တဲ့ကိုကမ္ဘာပေါ်မှာလူမှုစာသနာခံယူပွဲလုပ်တဲ့အိုင်ယာလန်နိုင်ငံမှာဒီထောက်ခံတဲ့ဘက်ကအနိုင်ရနေပုံရပါတယ်။မကြာခင်အချိန်ပိုင်းအတွင်းမှာပဲသိရမယ်လို့မျှော်လင့်ထားတဲ့ရလဒ်တွေမှာလိန်တူချင်းထိမြက်တာကိုလက်ခံတဲ့ဘက်ကတခဲနဲ့အနိုင်ရမယ်လို့မဲရည်တွက်ပြီးတဲ့လောက်ရလဒ်တွေကညွှန်ပြနေပါတယ်။လိန်တူဆုံမဲ့တာကိုရာဇဝတ်မှုမြောက်တယ်လို့အရေးမယူရဘူးလို့သတ်မှတ်ခဲ့ပြီးတဲ့နောက်ဒီနှစ်ပေါင်း20အကြာမှာအခုလိုဆန္ဒခံယူပွဲကိုတောက်ချာနေကကျင်းပခဲ့တာပါ။ Roman Catholic ဘာသာဝင်နိုင်ငံတစ်ခုဖြစ်တဲ့ Ireland နိုင်ငံမှာဒီကိစ္စအပေါ်လက်ခံသူတွေဘက်ကအနိုင်ရလိမ့်မယ်ဆိုတဲ့ခံမှန်းချက်နဲ့ Irish လူမျိုးဖြစ်ရတာတိတ်ကိုဂုဏ်ယူပါတယ်လို့ဒန်းတူညီမရေးဆိုင်ရာဝန်ကြီးကပြောကြားခဲ့ပါတယ်။လက်ခံတဲ့ဘက်ကသာအနိုင်ရခဲ့မယ်ဆိုရင် Ireland နိုင်ငံဟာပြည်သူအများထောက်ခံမဲနဲ့လိန်တူဆုံမဲ့သူတွေတရားဝင်လက်ထက်ထိမ်းပြခွင့်ရတဲ့ကမ္ဘာပထမဆုံးနိုင်ငံဖြစ်လာမှာဖြစ်ပါတယ်ဒီဆန္ဒခံယူပွဲမှာမဲပေးနိုင်ကြဖို့အတွက်နိုင်ငံသားမှရောက်နေကြတဲ့ Irish လူငယ်ထောင်ပေါင်းများစွာဟာလည်း Ireland နိုင်ငံကိုပြန်လာပြီးတော့မဲခဲ့ခဲ့တာကြောင့်လက်ခံတဲ့ဘက်ကအနိုင်ရမယ်ဆိုတဲ့ခံမှန်းမှုတွေလည်းပို့ပြီးတော့ထွက်ပေါ်နေပါတယ်ရှင်
။ကမ္ဘာအသက်အရှည်ဆုံးလို့ထင်ရှားတဲ့ American ပြည်ထောင်စုမီဂျီဂန်ပြည်နယ်ကအသက်116နှစ်အရွယ်အဖွာ Jalaline Terry ဟာသူ့ရဲ့မွေးနေ့ကိုဒီကနေ့စနေနေ့မှာကျင်းပမှာဖြစ်ပါတယ်။သူ့မိသားစုတွေကညစာအတွက်သူ့ကိုအိမ်သားကဆိုင်တိုင်မှာကျွေးမှုပြင်ဆင်ထားပြီးမွေးနေ့ကိတ်ကိုခွဲပေးမှဖြစ်တယ်လို့ပြောပါတယ်။ မစ္စတယ်လီဟို1899ခုမေလ23ရက်ဂျော်ဂျီယာမှာမွေးဖွားခဲ့တာပါ
Peru နိုင်ငံတောင်ပိုင်းအစ္စလီနယ်မှာတော့ဒီချင်းနီတူဖော်ရေးစီမံကိန်းတစ်ခုပေါ်ဆန္ဒပြပွဲမှာတိုက်စုံးမှုတွေရှိခဲ့ပြီးတဲ့နောက်ရပ်ပေါင်း60ကြာအရေးပေါ်အခြေအနေကြီးညာခဲ့ပါတယ် Southern Copper Company အဆိုပြုတဲ့ဒီတူဖော်ရေးလုပ်ငန်းတစ်ခုအပေါ်ကိုတောက်ကြနေတော့ကဆန္ဒပြပွဲမှာအမျိုးသားတယောက်တိုက်စုံးပြီးတော့4ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ချင်းနီတူဖော်ရေးစီမံကိန်းကရေအရင်းအမြစ်တွေကောက်ပဲသီးနှံတွေကိုအစိမ့်သစ်နိုင်တယ်လို့ဆိုပြီးတော့မလာတွေကဒီစီမံကိန်းအပေါ်မှာကန့်ကွက်ဆန္ဒပြမှုတွေရှိနေတာဖြစ်ပါတယ်
မက္ကဆီကိုနိုင်ငံအနောက်ဘက်ချမ်းမီချိုအာကန်ပြည်နယ်မှာလူညုံရေးရက်တက်ဖွင့်တဲ့မူရရာဇဝတ်ဂိုင်းလို့တန်တရားရှိသူတွေကြားအပြန်အလှန်ပြစ်ခတ်မှုအတွင်းရဲတဦးပါဝင်အနည်းဆုံး42ဦးသေဆုံးသွားပါတယ်ဂျာလာယိပြည်နယ်နဲ့ကလျက်ရှိတဲ့အဲ့ဒီပြည်နယ်မှာတောက်ကြနေပြစ်ခတ်မှုအတွင်းသေဆုံးသွားသူအလုံးနီးပါးဟာရာဇဝတ်ဂိုင်းသားတွေဖြစ်တယ်လို့အာဏာပိုင်တွေကယူဆနေကြတာပ
ထိတ်တဲရောက်တဲ့နေ့ကိုမဆုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ညင်ညာပေးခဲ့တာဖြစ်ပါတယ်ရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုကတော့မြန်မာဆန်ရသတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ပြပေးကြပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရွေးကောက်ပွဲကိစ္စအပါအဝင်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးအချက်အလက်တွေကိုကြော်လွှားနိုင်ဖို့ဘယ်လိုပူးပေါင်းဆောင်ရွက်သွားမလဲဆိုတဲ့ညီလန်းတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်တွေနဲ့88မျိုးဆက်ခေါင်းဆောင်တွေကြောင့် NLD ပါတီရုံးချုပ်မှာဒီကနေ့ဆွေးနွေးခဲ့ပါတယ်ဒီအကြောင်းကိုတော့ဆက်သွယ်ဆုံးသမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
် NLD ပါတီဘိုအလို့မှုဆောင်ကော်မတီဝင်တွေနဲ့88မျိုးဆက်ငင်းညမ်းပွင့်လင်းအဖွဲ့တို့ဒီကနေ့မနေ့ပိုင်းကရန်ကုန်ရွှေကုန်တိုင် NLD ပါတီရုံးချုပ်မှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ NLD နဲ့88တို့ကြားဒီလိုတွေ့ဆုံမှုဟာ၅ချိန်မြောက်ဖြစ်ပြီးအဖွဲ့အစည်းနှစ်ခုကြားဘယ်လိုပူးပေါင်းဆောင်ရွက်သွားမလဲဆိုတာကိုဆွေးနွေးဖြစ်ခဲ့တယ်လို့ NLD ပါတီပြောခွင့်ရသူဦးညံဝင်းက VOA ကိုရှင်းပြပါဗျာ
ကျွန်တော်တို့တွေ့ဆုံကြတာကတော့လက်ရှိနိုင်ငံရေးအခြေအနေအပြည့်နိုင်ငံရေးအခြေအနေတောင်းကျွန်တော်တို့ပူးပေါင်းဆောင်ရွက်မှုဘာတွေလုပ်နိုင်မလဲအဲ့ဒါလေးကိုဆွေးနွေးတယ်ဒီကောက်ကိုစပါမယ်ဒီမျိုးမျိုးစီကြောင်းလည်းရပါမယ်။ကိုမျိုးတို့တဲ့ရပါမယ်။ငင်းငင်းရပါမယ
်။ဒီစနေနေ့တွေ့ဆုံပွဲမှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာရေးမှာညင်သာတဲ့နိုင်ငံရေးအသွင်ကူးပြောင်းမှုကိုဘယ်လိုဖော်ဆောင်သွားမလဲဆိုတဲ့အကြောင်းဆောင်းပေးဆွေးနွေးဖြစ်တယ်လို့88မျိုးဆက်ခေါင်းဆောင်တူဦးဖြစ်တဲ့ကုမြအေးကပြောပါတယ
်။မဟာယူအန်နဲ့တိကျချုပ်ပြောရင်ပြည်သူ့ပြည်စီဒီလိုရဲ့ကိစ္စတွေမြန်မာနိုင်ငံအကြောင်းလဲကိစ္စတွေမှာကျွန်တော်တို့ယဉ်ကျေးကကအူတွေလောက်ကဆောင်ရွက်သွားကြဖို့ဆိုတော့အစီအမံလေးတစ်ခုကိုကျွန်တော်ချတတ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီအတွက်ကူပြောင်းရေးမှာပြည်ရင်းသားလာနဲ့ကျွန်တော်တို့ကူပြောင်းနိုင်အောင်ကျွန်တော်လူချင်းနဲ့တန်းနိုင်ဖြစ်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုရောက်အောင်ဘယ်လိုသွားကြမလဲဆိုတဲ့ဟာကိုအဲ့ဒီကူကြီးရဲ့ဘုံကြီးမှန်းချက်ပေါ်မှာအတူတွဲလို့ကိုပဲကျွန်တော်တို့သွားကြတာပါ။ဒီနေရာမှာဆိုတော့ကျွန်တော်တို့ဂျီကောက်ပွဲဝင်မယ်လို့စစ်တော်ကူတယ်တဲ့နေရာလို့အပေးယူတယ်အဲ့ဒါမရှိဘူးကြ။
မြန်မာနိုင်ငံရေးမှာဖြည့်ရှင်းဖို့ကြံနေသေးတဲ့ပြဿနာတွေအများကြီးရှိပြီးပြဿနာအလုံးပြေလည်နိုင်ဖို့တိုင်းရင်းသားပါတီတွေနဲ့ရောအခြားနိုင်ငံရေးအင်အားစုတွေနဲ့ပါလက်တွဲဆောင်ရွက်သွားမယ်လို့88ခေါင်းဆောင်ကိုမြအေးကပြောပါတယ
်။ခွင့်ပြုကိုပြည့်စုံတဲ့ပတ်သက်ပါမှဖြစ်တာ။ဒီလိုငြိမ်းငြိမ်းနဲ့ပတ်သက်ပြီးတော့လည်းဒီ nationwide ဖြစ်တာအကောက်ကိုလက်မှတ်ရှိမဲ့အခြေအနေကိုကျွန်တော်တို့မရောက်သေးဘူး။ဒါတိုင်းပြည်ပကတိအခြေအနေအခြားအခြားတော့ကျောင်းသားဥပဒေမှာဒီမှာအဆရှိ issue အခြေခံအခွင့်အရေးပြဿနာတွေလည်းဘာမှမရဘူး။မြန်မာနိုင်ငံအပြည့်အစုံကာလရောင်ရောက်တယ်လို့မဆိုနိုင်ဘူးဆိုတာခေတ်ချင်းချာချင်းရတယ်။အဲ့တော့အဲ့ဒီအခြေအနေကရုံးထွက်ဖို့ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့တိုင်းရင်းသားတွေနဲ့တော့ NLD ရဲ့ကောလက်ထက်လို့ကျွန်တော်လက်တွဲပါမှာပဲ။အဲ့ဒီလိုပဲ NLD နဲ့တိုင်းရင်းသားအကြားမှာသွားချက်တွေနဲ့ကျင်းပြောင်းပေါ့အောင်ကျွန်တော်တို့အကန့်အသတ်ကိုဆောင်ရွက်မယ်လို့စိတ်ကူးထားကြရ
။စစ်စစ်မျိုးဆက်ငင်းညမ်းပွင့်လင်းအဖွဲ့ဟာအခုလာမဲ့2015ရွေးကောက်ပွဲမှာနိုင်ငံရေးပါတီအဖြစ်ထူထောင်ဖို့မရှိသေးပေမဲ့2015အလွန်မှာတော့ပါတီတရက်အသွင်နဲ့ရပ်တည်ဖို့ဖြစ်ကောင်းဖြစ်လာနိုင်တယ်လို့ကိုမြအေးကသုံးသပ်ပြောဆိုပါတယ်
။ရွေးကောက်ပွဲနဲ့ဆက်သက်ပြီးတော့မှတော်တော်စီကျွန်တော်တို့မှနိုင်ငံရေးပါတီထောင်မှုဆိုတဲ့အစီအစဉ်ကတော့မရှိပါဘူး။အရင်တော့ထွက်ခဲ့ရတဲ့အတန်တွေကလည်းတခုမှမဟုတ်ပါဘူး။ဒါတွေကချိန်ကြီးပြီးတဲ့ကိစ္စတွေပါ။ဒါပေမဲ့ရွေးကောက်ပွဲအလွန်ကာလမှာတော့တိုင်းပြည်ကတောင်းဆိုလာခဲ့မှုဆိုလို့ကြည့်ရတော့အခြေအနေတမျိုးတစ်ခုနဲ့ဖြစ်ချင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့လည်းဒါလည်းရှင်းလင်းပြီးလို့ငင်းငင်းနဲ့ကိုယ်နဲ့လူ့ပြည်စီကအကုန်လုံးတော့ဖြစ်နိုင်လိမ့်မယ်လို့မထင်ဘူးကြ။နောက်ဆိုတော့အယူအဆကိုစီကိုစီ မတူညီမှုတွေများစွာကိုကျွန်တော်တို့ထူးခြားတဲ့အဖွဲ့အစည်းဖြစ်လို့ပ
ါရွှေကုန်းနယ်မှာဒီကနေ့ဆွေးနွေးဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့မေလ29ရက်နေ့မှာပူးတွဲကြေညာချက်တရက်ထုတ်ပြန်သွားဖို့ရှိပြီးမေ29မနက်7နာရီဗဟန်း NLD ရုံးချုပ်မှာသတင်းစာရှင်းလင်းပွဲလုပ်သွားမယ်လို့သိရပါတယ်ခင်ဗျာ
ကိုညံဝင်းအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့အဖတ်စင်ခဏတွေကိုဇက်တိုက်တင်ဆက်ပေးပါမယ်အရင်ဆုံးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှကိုနားဆင်ကြရအောင်ပါရှင
်တဘာဝဘေးဆိုတာလေအချိန်မရွေးဖြစ်လာနိုင်တော့ကြိုတင်ပြင်ဆင်ထားဖို့တော့လိုလာပြီကိုသားညုံရေ
ပြင်ဆင်ဖို့ဤကောင်းလမ်းကောင်းနေရှင်ကျွန်တော်ကိုလည်းပြောပါဦးမဆွေမွေ
မဘူးနဲ့ကိုသားညုံရေပြောစရာတွေမှာအများကြီးပဲဒီဘောမှာလှုပ်သွားတဲ့ငရင်သတင်းကိုပဲကြည့်လေဒီလောက်ကြီးကျယ်တဲ့သဘာဝဘေးဒဏ်ကြုံလာချိန်မျိုးကြတော့အိန္ဒိယမှာရှိနေတဲ့သူတွေဘေးကင်းကြရဲ့လားဆိုတာသိဖို့ကနည်းပညာတွေရဲ့ပံ့ပိုးမှုဘလောက်အရေးကြီးသလဲဆိုတာပိုပိုသိလာရပြီမလားရှင
်အပတ်ကုံကြီးကစပြီးတော့ Viber အထိနည်းပညာကုံကြီးတော်များများသူတို့တတ်နိုင်သမျှကူညီကြတာကိုသတင်းဆောင်မတွေမှာလည်းတော်တော်လေးချီးကျူးကြပါတယ်ဗျလူပြောက်ရှာပေးတာကစပြီးတော့ဖုန်းအခမဲ့ဆက်လို့ရအောင်လုပ်ပေးတာဆုံးမိပညာကုမ္ပဏီကြီးတွေကအတော့ကိုကူညီကြတယ်မဟုတ်လားဗ
ျဟုတ်တယ်ရှင်ဒီအကြီးအကျယ်ငရင်ကြီးလှုပ်ပြီးတော့ဂျပန်အတွင်းမှာပဲ Google နဲ့ Facebook ကလည်းဘေးဒဏ်ကျနေတဲ့နေရာလူတွေကိုသူတို့ရဲ့မိသားစုတငယ်ချင်းတွေနဲ့အဆက်အသွယ်ရနိုင်ဖို့အတွက် application တွေလုပ်ပေးခဲ့ကြတယ်လေ Google ကလူပြောက်ရှာ Person Finder ဆိုတဲ့ website ကိုဖွင့်လိုက်တာပါပျောက်နေတဲ့သူကိုရှာနိုင်ဖို့ရောနောက်တယောက်ယောက်နဲ့ပတ်သက်လို့အခြေအနေသတင်းပေးချင်တယ်ဆိုရင်လည်းပေးလို့ရအောင်လို့လုပ်ပေးလိုက်တာလေ
ဘေးဒဏ်ကျနေတဲ့နေရာမှာရှိနေမဲ့ကိုယ့်ရဲ့မိသားစုဝင်တွေတငယ်ချင်းတွေကိုရှာကျင်နေဆိုရင် I'm looking for someone ဆိုတဲ့နေရာကိုနှိပ်လိုက်ရတယ်။အဲဒီမှာရှာကျင်တဲ့သူနဲ့ပတ်သက်လို့နာမည်ဖုန်းနံပါတ်အီးမေးလ်လိပ်စာနောက်ဆုံးသူရောက်ခဲ့တဲ့နေရာစသဖြင့်တိတိလောက်ချက်လက်တွေကိုပေးထားလိုက်လို့ရှိရင်အဲ့ဒါတွေကို Google ကသိမ်းထားမယ်။အဲ့လိုမျိုးပဲကိုတိရဲ့သူတယောက်ယောက်ကဘေးကင်းနေဒါမှမဟုတ်ရင်လည်းဘယ်နေရာမှာဘာဖြစ်နေလဲဆိုတာကိုလည်းအသိပေးလို့ရပါတယ်။အသိပေးဖို့အတွက်က I have information about someone ဆိုတဲ့နေရာကိုနှိပ်ပြီးတော့ပြောပြရမှာပါ။ဆိုတော့အဲ့လိုမျိုးပေးလိုက်တဲ့ချက်လက်တွေကို Google ကစူးစီးပြီးတော့သူတို့သိထားသမျှတွေမှာပျောက်နေတဲ့သူရှာတွေ့ထားတဲ့သူတူမတူစစ်ပေးပြီးတော့ကိုက်ညီနေတယ်ဆိုရင်ဒီသက်ဆိုင်တဲ့သူတွေစီကိုသက်ဆိုင်တဲ့သတင်းကိုပြန်ပြီးတော့အကြောင်းကြားပေးပါတယ
်။တခုပဲရှိတာအဲ့လိုပေးသမျှအချက်လက်တွေကို Google ကမှန်မှန်မှန်ဆိုတာကိုတော့မစစ်ဘူး။အားလုံးမြင်ရအောင်လဲဖော်ပြထားပါတယ်။ Internet ဆက်သွယ်မှုမရတဲ့နေရာမျိုးရောက်နေတဲ့သူတွေအတွက်ကိုဖုန်းကနေပြီးတော့ text message နဲ့ပို့လို့ရအောင်လဲလုပ်ပေးထားပါတယ်။ကိုရှာခြင်းတဲ့လူနာမည်ကိုသူတို့ပေးထားတဲ့နံပါတ်စီကိုပို့ပြီးတော့ရှာခိုင်းထားလို့ရပါတယ်။အခုနီပေါငရယ်မှာဒီအင်္ဂလိပ်ဘာသာတမျိုးတည်းမဟုတ်ဘဲနဲ့နီပါလီ၊ဟင်ဒီအပြင်တခြားဘာသာစကားတော်တော်များများနဲ့လည်းသုံးနိုင်အောင်လို့လုပ်ပေးထားတော့အဲ့ Google ရဲ့ Person Finder ကိုသုံးကြတဲ့သူတွေထောင်တောင်းချီပြီးတော့ရှိပါတယ
်။ Facebook ကလည်းဒီဘေးဒဏ်ကျနေတဲ့နေရာမှာရှိနေသူတွေဘေးကင်းရလားဆိုတာကိုသိနိုင်အောင်လို့ Safety Check ဆိုတဲ့ Tool တစ်ခုကိုလုပ်ပေးထားပါတယ်။ Safety Check 2ကဘယ်လိုလုပ်ထားလဲဆိုတော့ဒီ Facebook Post တွေတင်ကြတဲ့ထဲကငလင်လှုပ်တဲ့နေရာနဲ့မိုင်300ပတ်လည်မှာရှိနေတဲ့သူတွေရဲ့လက်ကင်ဖုန်းတွေစီကို push notification လှမ်းပို့လိုက်တယ်။ဘေးဒဏ်ကျနေတဲ့နေရာနားမှာတင်ရောက်နေပုံရတယ်။ဘေးကင်းရက်လားဆိုတဲ့မေးခွန်းကိုလှမ်းပေးလိုက်တာပါ။အဲ့ကြရင်ကိုကဘေးကင်းလို့ရှိရင်ဘေးကင်းပါတယ်။ဒါမှမဟုတ်ရင်လည်းအဲ့နေရာမှာရှိမနေပါဘူးဆိုတာကိုအကြောင်းပြန်လို့ရှိရင် Facebook ကအလိုလျောက်ကိုယ့်ရဲ့တငယ်ချင်းတွေရဲ့ news feed မှာဘသူဘဝကတော့ဘေးကင်းပါတယ်ဆိုတာကိုသွားပြီးတော့ဖော်ပြပေးပါတယ်။
ဘေးဒဏ်ကျနေတဲ့နေရာနားကိုကိုရောက်နေမနေဆိုတာကို Facebook ကဘယ်လိုသိလဲဆိုတော့ဒီ Facebook ပေါ်မှာကိုယ့်ရဲ့ profile နောက်ဆုံးရောက်ခဲ့တဲ့နေရာနဲ့ကိုအင်တာနက်သုံးနေတဲ့နိုင်ငံစာရာတွေကိုကြည့်ပြီးတော့မှဒီလူတော့အန်ဒီယားဖြစ်နေတဲ့နေရာနားမှာရောက်နေပြီလို့ Facebook ကသိတာပါအဲ့လိုမျိုးကြတော့ဓာတ်ပုံတွေ post တွေတင်တဲ့အခါမှာကိုဘယ်နေရာရောက်နေလဲဆိုတဲ့ location ကိုပါ tag ပို့ကအရေးကြီးပြန်ရောရှင
် smart လက်ကင်ဖုန်းရှိဖို့နဲ့ internet ဆက်သွယ်မှုရှိဖို့ကလည်းအရေးကြီးတယ်ဗျအဲ့ဒါကြောင့်မလို့ဒီ Facebook CEO Mark Zuckerberg ကဘာရေးလဲဆိုတော့အခုလိုဘေးအန္တရာယ်ရှိလာပြီဆိုရင်ကိုချစ်ခင်တဲ့သူတွေအန္တရာယ်ကင်းကြရလားဆိုတာသိနိုင်ဖို့လိုတယ်။အဲ့လိုမျိုးအခြေအနေမျိုးမှာတယောက်နဲ့တယောက်ဆက်သွယ်မပြတ်ဖို့ကတိတ်ကိုအရေးကြီးပါတယ်လို့ပြောထားတာ
ပါ။ Facebook ကလူသုံးများတဲ့လူမှုကွန်ရက်တစ်ခုဖြစ်တော့ Safety Check ကိုသုံးပြီးတော့သူတို့ဘေးအန္တရာယ်ကင်းပါတယ်လို့အသိပေးကြတဲ့သူသန်းနဲ့ချီရှိတယ်လို့ Facebook ပြောခွင့်ရသူရဲ့အပြောကိုလည်း Wall Street Journal ရဲ့စောင်းမမှာဖော်ပြပါရယ် Facebook နဲ့ Google ကအခုလိုမျိုးလှုပ်ပေးတာနဲ့ပတ်သက်ပြီးတော့ Washington Post သတင်းတစ်ခုမှာတော့ပြောင်းနေသူတွေရှာနိုင်ဖို့ကယ်ဆယ်ရေးဌာနတွေကမဟုတ်ဘဲနည်းပညာကုမ္ပဏီကြီးတွေကလှုပ်ပေးလာတာထူးခြားတယ်လို့ရေးပါရယ် New York Times ရဲ့သတင်းစောင်းမထဲမှာတော့နည်းပညာနဲ့လူမှုကွန်ရက်တွေကြောင်းဘေးအန္တရာယ်ဖြစ်ပြီးချင်းအချိန်တိုအတွင်းမှာကိုသတင်းအချက်အလက်တွေသိနိုင်တယ်ဘလောက်အတိုင်းတာဖြစ်သွားတယ်လဲဆိုတာကိုသုံးသပ်နိုင်တယ်။နောက်စိတ်ပူနေကြမဲ့သူတွေကိုအမြန်ဆုံးသတင်းပေးနိုင်တယ်လို့ကြေကြေဝင့်ဝင့်ဆောင်းပါးရေးထားပါတယ်
။အကူအညီလိုအပ်နေတဲ့သူတွေကိုထိရောက်တဲ့အကူအညီတွေပေးတဲ့နေရာမှာလည်းဒီနည်းပညာကုမ္ပဏီတွေကကြေကြေပြန့်ပြန့်လုံနိုင်ကြတယ်ဗျ။ ဥမာဒီ Apple ဆိုလို့ရှိရင် iTunes Store ကနေပြီးတော့ Nippon ငလျင်အတွက်လှူထည့်လို့ရအောင်လုပ်ပေးထားတယ်။ Microsoft ဆိုရင်လည်း Nippon မှာရှိတဲ့ကြီးဂျိုးဖုန်းလက်ကင်ဖုန်းတွေစီကို Skype သုံးပြီးတော့အပြန်လှန်အခမဲ့ဖုန်းဆက်လို့ရအောင်လုပ်ပေးခဲ့တယ်။နောက် Viber ကလည်းအလားတူပါဒီ Nippon နိုင်ငံထဲမှာရှိနေသူတွေဘယ်နိုင်ငံစီကိုမဆိုအခမဲ့ဖုန်းဆက်သွယ်နိုင်အောင်ဖွင့်ပေးခဲ့ပါတယ်။ Internet သုံးဖို့ခက်ခဲနေခြင်းမျိုးမှာအဝေးမှာရှိနေတဲ့သူတွေနဲ့ဆက်သွယ်လုပ်နိုင်ဖို့ကူညီခဲ့ကြတာပါ။
ဆောစောကပြောသလိုပဲဒီကွန်ပျူတာအသေးစားလေးတွေလို့ဖြစ်နေတဲ့ smart လက်ကင်ဖုန်းတွေဟာဘေးအန္တရာယ်တွေကိုကြိုတင်ကာကွယ်နိုင်ဖို့မှလည်းသိက္ခာအရေးပါလာပါတယ်။အခုဆိုလို့ရှိရင်ဒီအရေးပေါ်အကူအညီပေးနိုင်မဲ့ mobile application တွေတော်တော်လေးရှိနေပါပြီ။မြန်မာနိုင်ငံအပါအဝင်တစ်ကမ္ဘာလုံးဘယ်နေရာမှမဆိုငရင်လှုပ်နိုင်တဲ့မုန်တိုင်းဝင်နိုင်တဲ့တောမီလောင်နိုင်တဲ့ရေကြီးနိုင်တဲ့ဆိုတဲ့ဒီသတိပေးချက်တွေအကြံပြုချက်တွေအတွက်ကို disaster alert ဆိုတဲ့ application ရှိပါတယ်။ဟဝိုင်မှာအခြေစိုက်တဲ့ Pacific Disaster Center ကလုတ်ထားတဲ့အဲ့ဒီ mobile application ကကမ္ဘာမြေပုံမှာဘယ်နေရာမှာဘာအန္တရာယ်တွေရှိနိုင်တယ်လဲဆိုတာကိုပုံလေးတွေနဲ့ပြထားတာပါ။ဘယ်နိုင်ငံတွေမှာဘလို့ရောဂါအန္တရာယ်မျိုးတွေရှိနေတယ်ဆိုတာကိုလည်းသိနိုင်ပါတယ်။ကိုသိချင်တဲ့နေရာပေါ်ကပုံလေးကိုနှိပ်လိုက်လို့ရှိရင်အတိအကျဖြစ်နေတဲ့နေရာဘယ်အချိန်တုန်းကဘာသတိပေးချက်ထုတ်ထားတယ်လဲဆိုတာတွေကိုအသေးစိတ်ပြပါတယ်။
အမေရိကန်ချစ်ချင်နီအဖွဲ့ကလုတ်ထားတဲ့ First Aid ရှေးဥတုနာပြုဆိုတဲ့ဒီ mobile application ကလည်းလူတိုင်းအတွက်သုံးဝင်နိုင်ပါတယ်။ထိကရှာနာတာကစပြီးတော့မီးပူလောင်တာအယိုးကျူတာစိုးရင်ရလောက်အောင်သွေးထွက်နေတာမျိုးတွေကိုဘယ်လိုလုပ်အောင်လဲဆိုတာကိုတစင်ချင်းစီကိုရှင်းပြထားပါတယ်။စာသားတွေပုံတွေဗီဒီယိုတွေနဲ့ရှေးဥတုနာပြုစုနည်းကိုပညာပေးထားတဲ့ application ဖြစ်ပါတယ်။ဘာလို့ရမှန်းမသိဖြစ်နေတဲ့အခြေအနေမျိုးမှာဒီလွယ်လွယ်နားလည်ပြီးတော့လိုက်လုံနိုင်ဖို့ရှင်းလင်းလင်းပြောပြထားတာမဟုတ်လို့ဒီ First Aid application ကိုကိုယ့်ရဲ့ mobile လက်ကင်ဖုန်းထဲမှာ download လုပ်ထားသင့်တယ်လို့ New York Times သတင်းစာကြီးထဲမှာတော့မှအကြံပြုထားပါတယ်။
American အစိုးရရဲ့ဒီအရေးပေါ်စီမံခန့်ခွဲရေးဌာန FEMA ကလည်း FEMA ဆိုတဲ့ app ကိုလုတ်ထားပါတယ် FEMA ပါ American လူမျိုးတွေအတွက်ကိုအဓိကသူကရည်ရွယ်ပြီးတော့လုတ်ထားတာဆိုပေမဲ့လည်းငရင်လှုပ်တာမိတောင်ပေါက်တာစတဲ့ဖြစ်လာနိုင်တဲ့သဘာဝဘေးအန္တရာယ်တွေကိုဘယ်လိုကြိုတင်ကာကွယ်မလဲเนาะဒီဘေးကျရောက်လာတဲ့အချိန်မှာဘာလုပ်သင့်တယ်လဲဆိုတာတွေကိုလွယ်လွယ်ကူကူနဲ့ရှင်းပြထားတဲ့အတွက်ကြောင့်မို့လို့အလုံးအထွတ်အသုံးဝင်နိုင်ပါတယ်နောက်အခုပြောခဲ့တဲ့ဒီ mobile application တွေကအခမဲ့ဖြစ်တယ်internet ချိတ်ဆက်မထားလဲသုံးလို့ရနေတဲ့အတွက်ကိုယ့်ရဲ့ဖုန်းထဲမှာ download လုပ်ယူထားတာကမမှားနိုင်ဘူးထင်ပါတယ်။နောက်ပြီးတော့ဒီ app တွေက Apple ဖုန်းတွေအတွက်ရောနောက်ဒီ Android ဖုန်းတွေအတွက်ကိုပါလုပ်ထားပေးတဲ့အတွက်ကြောင့်မို့လို့လူတိုင်းလွယ်လွယ်ကူကူနဲ့ download လုပ်ယူနိုင်ပါတယ်ရှင
်။မဆုမြတ်မောစီစဉ်တင်ဆက်ပြီးကုသညုံဦးကုညီတင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်စီစဉ်တစ်ခုဖြစ်တဲ့မတူတာလေးတွေကိုထုတ်လွှင့်ပေးရမယ်အလှပါ။ Golden Land Media ကမညွညွလွင်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။ရန်ကုန်မြို့ကပြည်သူလူထုအများစုဟာနေ့စဉ်ယုံသွားကြောင်းသွားအလုပ်သွားကြတဲ့အခါမှာဘတ်ကားတွေတက္ကစီတွေစီးကြတယ်လို့အခုလိုမြို့ပတ်မီးရထားကြီးတွေကလည်းစီးကြပါတယ်ဒီတစ်ပတ်မှာတော့ဒီလိုမီးရထားစီးရတွေနဲ့ပတ်သက်တဲ့သဘောထားအမြင်မတူတာလေးတွေကိုတင်ပြပေးသွားမှာပါရှင်ရန်ကုန်မြို့ကနေ့စဉ်နဲ့အမျှလင်ကျောပိတ်ဆို့မှုတွေကိုနေမဆိုင်ကျင်ကြတဲ့ဒေသခံတချို့တွေဟာမြို့ပတ်မီးရထားတွေကိုစီးနှင်းမှုတော်တော်များများရွေးချယ်လာကြပါတယ်ရန်ကုန်မြို့ရဲ့မြို့ပတ်ရထားတွေကို1954ခုနှစ်မှာစတင်ပြည့်စွဲခဲ့တာဖြစ်ပြီးရန်ကုန်မြို့တစ်ပတ်ဘူရာပေါင်း39ဘူရာရှိတာပါအရင်ကတော့တာမန်ရိုးရိုးတွဲတွေနဲ့ပဲပြည့်စွဲခဲ့ပြီးအခုဆိုရင်အထူးရထားဆိုပြီးအဲကွန်လေးအေးဆက်တက်ထားတဲ့တွဲတွေနဲ့ပါပြည့်စွဲတဲ့မြို့ပတ်မီးရထားတွေလည်းရှိလာပြီးဖြစ်ပါတယ်။ဒီလိုအမျိုးအစားခွဲခြားထားတဲ့ရထားတွေရဲ့စီးနှင်းရတဲ့ဈေးနှုန်းကလည်းမတူပါဘူး။ရိုးရိုးတာမန်ရထားတွေရဲ့မြို့တစ်ပတ်စီးကားကကျပ်50တန်းနဲ့100တန်းဖြစ်ပြီးပန်ကားဒါမှမဟုတ်အဲကွန်လေးအေးဆက်တက်ထားတဲ့ရထားတွေကတော့မြို့တစ်ပတ်စီးကားကျပ်200ဒါမှမဟုတ်ကျပ်300ပေးစီးကြရပါတယ်။ဘတ်ကားကားတဲ့တောင်ဈေးနှုန်းချိုသားမှုရှိတဲ့အခုလိုမြို့ပတ်မိရထားတွေအပေါ်ရန်ကုန်ဒေသခံတွေရဲ့သဘောထားကရောဘယ်လိုရှိပါလဲ
။ဒီကားတွေကတော့ဆိုရင်လည်းပိတ်တာပေါ့။ပိတ်တော့ကားမှရှိရတာပြင်းပြင်းနဲ့အိုက်တယ်။အကြမ်းနဲ့ကြတော့ခုတော့ရတာအဆင်ပြေတယ်။လမ်းကလည်းလမ်းကြောင်းတက်တော့ခွာပါတော့။ဘယ်လိုပါမလဲဆိုတော့တဲ့တာရှိတာပေါ့။အဲ့ဒါကြောင့်ကားကြီး
။ရန်ကုန်မှာနေတာဆိုလို့ရှိရင်10နှစ်ကျော်ကျော်တော့ရှိပါပြီလေ။အဲ့ဒါတို့တော့အရင်ဆုံးစီးတာကတော့ရထားပဲလေကားဆိုတာကတော့နောက်ပိုင်းမှစီးပြတာကားကလည်းလူကတားကြက်တယ်ရထားနဲ့တော့မတူဘူးကွာညီမလေးအဲအားသာချက်ကတော့ရထားကတော့ပိုပြီးစီးလို့ကောင်းတယ
်ဈေးရောက်နေလေကုန်တယ်ဆိုတော့ဈေးကုန်သွားကြိုတယ်ကြိုတော့ရထားနဲ့ပဲအဆင်ပြေတယ်ကားကြတော့ညီမခေါင်းမူတယ်ကားစီကဒုက္ခရောက်တယ်ဗောနော်ရထားကြတော့ခေါင်းလည်းမမူလူလည်းတတတယ် အဲ့ဆိုင်လေးနဲ့တတတယ်အားကြောင့်မရှိတတ
ယထကားတဲ့အသာချက်ဒီအများကြီးရှိပါတယ်ယထမှာလမ်းပိတ်တဲ့ရလို့ဖြစ်တော့ဖြစ်ခဲ့ပါကားကတော့အများတန်းလမ်းကျက်တယ်သွားလူလာလူဒုက္ခရောက်တယ်ဆိုတာလူအများအလုံးလူလူသိပါတယ်ဒါကြောင့်ယထကပဲမိခိုးပြီးပုံမှန်လာပြီးစီးပါတယ်ဟုတ်ကဲ့
ကျွန်တော်ယထတော့တိတ်မရှိဘူးဒါပေမဲ့ဟိုအစိုးလူတွေကတော့ယထစီးရတာပို့ပြီးအဆင်ပြေတယ်ပေါ့ကျွန်တော်ကြတော့ဟိုတန်လင်မာတော့ကကျွန်တော်နေတော့ကလည်းဟိုကားစီးရတာဟိုကားလမ်းတားပိတ်တယ်တနအိနဲ့ရောက်မဲ့ခရီးကိုကျွန်တော်ပို့ပြီးတော့နိုင်ရွယ်ပို့ပြီးဆော့ဆော့ပြီးထွက်ပြီးတော့တနအိကျတော့စီးကြရတယ်တော့ကားစီးရတာနဲ့တော့လမ်းပိတ်တယ်ပေါ့ယထနဲ့ကကြတော့ကျွန်တော်တိတ်မရှိဘူးလို့တိတ်မသိဘူး
ကားစီးရတာဆယ်ရက်လောက်ပါတော့တနင်္လာနေ့ပိုင်းတက်ကြရတော့လိုင်းကားတော့ဆိုင်မြေထောင်ရေးဖြစ်တော့ထထကားတွေကျတော့အရင်ချက်ပြီးတော့ဆောက်ရတာပုံရတယ်ထားကြတော့မြေလဲမြက်လဲအဲ့ဘလူလဲအခုနောက်ပိုင်းဆိုတော့ပိုတန့်လာတယ်ပေါ့နော်အဲ့ကြောင့်ရေးဖြစ်တာ
ဘူတာနဲ့နီးတဲ့ရက်ွက်တွေကအားလုံးစင်ပြေကြအစင်ပြေတော့ယထကိုအားကိုးမယ်ဆိုရင်ယထကအဓိကတော့အချိန်မှန်မို့ပါကွာဥမာတနာကြီးချားပဲသွားသွားနိုင်ဝက်ချားပဲပုံမှန်တစည်းသွားနေအချိန်မှန်နေဆိုရင်လူတွေကအချိန်ကိုအတိကျနဲ့သူ့အနေနဲ့သူစီးနေဒီကားလိုင်းတွေကရော့ဟုတ်သွားမှာကားစီးတဲ့စီးရအဲရထားလိုင်းကအချိန်မှန်ဖို့ပဲရေးကြည့်တာတိကျဖို့ပေါ့အချိန်တိကျဖို့ဒီမြန်မာနိုင်ငံလူသားကိုကွက်တိပဲဟုတ်တယ်မလားအချိန်တိကျတယ်ဒီချိန်ဆိုဒီချိန်ပဲထွက်သွားတယ်အခုဒီမှာအဲ့လိုမရှိတဲ့တော့အမှန်တကျက်တီးမှုဖြစ်တဲ့သဘောပါပဲအမှန်တော့ဒီရင်ကြောတွေရှင်းမှုဆိုရင်တော့အဲ့လိုလောက်တာအကောင်းဆုံးပဲလေဖြစ်တဲ့နေပေါ့အဲ့လိုမဆိုဘူ
းကျွန်တော်ထင်တာတော့ကျွန်တော်အခုလာတာလာတော့ပြရထားနေလို့သွားတယ်ကားနဲ့တော့မသွားဘူးဆိုစိတ်ညစ်တယ်ကျားဆင်းရဟိုမှာသွားရပြရယထားကြတော့သူကဘူတာမှာအေးဆေးရက်ပြီးတော့ပေါ်ဆင်းနေလဲဆင်းလို့ရသွားကြည့်လဲသွားလို့ရဟုတ်လားကိုပြီးမှသူတို့ထွက်တာပဲကိုမပြီးတဲ့သူတို့ခဏဆောက်သွားကြတာများတယ
်ကားရက်ဆိုင်တော့ကိုကဈေးတယ်ဆိုယထားကပိုဆင်းပြီလို့ယထားကပုံမှန်စီးပြတယ်လာလာတိုင်းနေတိုင်းစီးရပေါ့နော်ကိုကမနေ့ပိုင်းယထားနဲ့ပဲစီးလာရအဲ့ဒါကြောင့်မှကားတော့ခါမှမစီးပြုတ်ယထားလာတဲ့အချိန်ကိုစောင့်ရတယ်
အခုလိုသဘောထားတွေမတူတဲ့ကြားကပဲအချိန်နဲ့ငွေချွေတာသုံးကျင်သူတွေကတော့မြို့ပတ်ယထားကိုပဲအသုံးပြုကြပါတယ်အထူးသဖြင့်50ရံနဲ့100ရံမြို့ပတ်ယထားတွေဟာလူသာမကကုန်ပစ္စည်းတွေပေါ်ပါလွတ်လွတ်လပ်လပ်တင်နိုင်တာကြောင့်လက်လုံလက်စားဈေးရောင်းသူတွေလည်းအစီးများကြပါတယ်ဒါအပြင်နေအေးဆက်တွေနဲ့ပြေးဆွဲတဲ့ယထားတွေလည်းရှိလာတာကြောင့်အခုဆိုရင်မြို့ပတ်ယထားနဲ့သွားလာကြတဲ့ခီးတဲ့အရေးအတွက်ဟာတစ်နေ့ကို3000ကနေ3000ကျားလောက်ရှိလာနေပြီလို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်
နိုင်ငံတကာမှာတော့လူဦးရေထိတတ်တိတ်ပြီးတဲ့မြို့ပြတွေမှာနေထိုင်ကြတဲ့ပြည်သူအများစုဟာကားလမ်းတွေပိတ်မှာကိုကြောက်တာကြောင့်မိုးပြန်၊မြေပေါ်၊မြေအောက်စတဲ့မြို့ပတ်မြေထားအမျိုးမျိုးကိုအသုံးပြုတာများပါတယ်။ဒါပေမဲ့လည်းရန်ကုန်မြို့မှာကတော့ကားတွေဘလောက်ပဲကြက်ကြက်လမ်းတွေဘလောက်ပဲပိတ်ပိတ်ဒီလိုမြေထားတွေထဲဘတ်ကားတွေကိုအများစုစီးနေတာကတော့မတူတာလေးတွေလို့ပြောရမှာပါရှင်။တော်ညညလွယ်မှာ
မညညလွင်စီစဉ်တင်ဆက်တဲ့မတူတာလေးတွေကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုအဖတ်စဉ်စနေနေ့ညချမ်းအစီအစဉ်အတိုင်းမှာစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ် View American တန်ရဲ့စနေနေ့ညပိုင်းအစီအစဉ်တွေကိုည10:00နာရီထိလိုင်းနိုမီတာ25 32 51တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ရှင်ဒီညနေခင်ညဒုတိယပိုင်းအစီအစဉ်မှာတော့ကိုသားညုံဦးစီစဉ်ပြီးတော့မဆုမြတ်မွန်နဲ့အတူမဆုမွန်နဲ့အတူတင်ဆက်မဲ့စနေနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ VOE ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတယ်။ဒါမှမဟုတ်လည်းတေးသချင်းလက်ဆောင်တောင်းလိုတယ်ဆိုရင်လည်းကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voenews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်။ကျမတို့ရဲ့အခုထုတ်လွှင့်ချက်တွေကိုလည်းရေဒီယိုကနေတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့ internet စာမျက်နှာဖြစ်တဲ့ bamis.voenews.com ကလည်းနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာသောရရှိများရှင် VOE မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 30နဲ့51တိုကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကတော့ကိုသားညုံဦးစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ပြမယ်။စနေနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြရအောင်ပါရှင်။
လာပါခင်ဗျာစနေညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကျူးစုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီနေ့ဒေသတွင်းမှာဒေသတွင်းမှာကျွန်တော်တို့တော်တော်လေးပေါ်လို့ရိုက်နေတဲ့ဒီလှေစည်းပြေးဒုက္ခသည်များရေးကိစ္စဖြစ်ပါတယ်လှေစည်းပြေးဒုက္ခသည်တွေအခုဒီပင်လယ်ထဲမှာမျောနေတဲ့ကိစ္စကမ်းနေပေါ်မှာအင်ဒိုနီးရှားမလေးရှားစတဲ့ဒီနေရာတွေမှာအဲ့ဒီနေရာတွေကိုရောက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒေသတွင်းမှာဆွေးနွေးပွဲကလည်းအခုလာမယ့်မေလ29ရက်နေ့မှာကျင်းပကြဖို့ရှိပါတယ်အဲ့တော့ဒေသတွင်းပူးပေါင်းဆောင်ရွက်မှုလုပ်ဖို့လေကုလသမဂ္ဂအပါအဝင်နိုင်ငံတကာကနေပြီးတော့တိုက်တွန်းထားပါတယ်ဒီနေရာမှာကျွန်တော်တို့လေစည်းပြေးဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ချင်းကပ်မှုတွေမတူညီကြတာတွေ့ရပါတယ်နိုင်ငံလိုက်ခုနပြောလို့ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံချုပ်ကတော့ဒီလူသားချင်းစာနာမှုအကူအညီမှုလူသားချင်းစာနာမှုဆိုတဲ့အမြင်နဲ့ချင်းကပ်တာတွေ့ရပါတယ်ဒေသတွင်းနိုင်ငံချုပ်ကတော့ဒါဟာ migration ရွှေ့ပြောင်းနေထိုင်မှုဆိုတဲ့ပြဿနာမျိုးနဲ့ချင်းကပ်တာတွေ့ရပါတယ်မြန်မာနိုင်ငံပါဝင်ချုပ်နိုင်ငံတွေကတော့ဒီ human trafficking ခေါ်တဲ့လူကုန်ကူးမှုပြဿနာရဖြစ်တဲ့ဆိုတော့ချင်းကပ်မှုလည်းတွေ့ရပြောတာတွေ့ရပါတယ်အဲ့တော့မကြခင်ကဆိုရင်ပဲကုလသမဂ္ဂတွင်းမှုချုပ်အပါအဝင်နိုင်ငံတော်များများကတော့ဒီပြဿနာရဲ့ဇင်းမြစ်ကိုကင်တွယ်ဖြေရှင်းကြဖို့ဆိုပြီးတော့မြန်မာနိုင်ငံပါဝင်ဒေသတွင်းနိုင်ငံတွေကိုတိုက်တွန်းထားတာရှိပါတယ်ဒါကြောင့်မို့ကျွန်တော်တို့ဒီအခုဆွေးနွေးပွဲမှာတော့ဒီလှေစည်းပြေးဒုက္ခသည်များရဲ့အရေးကိစ္စနဲ့ပတ်သက်လို့ဒီမြန်မာနိုင်ငံရဲ့ချင်းကပ်မှုဘယ်လိုဖြစ်တဲ့လဲဒီပြဿနာဟာဘယ်လိုပြဿနာမျိုးလဲဆိုတာကိုကျွန်တော်တုံ့သက်ဆွေးနွေးဖို့ပါပါဝင်ဆွေးနွေးဖို့အတွက်ဆိုပြီးတော့ကျွန်တော်ဖိတ်ခေါ်ထားရရှိပါတယ်အမျိုးသားလွှတ်တော်ကုစလေဖြစ်တဲ့ဥလာဆွေကိုဖိတ်ခေါ်ထားပါတယ်နောက်တစ်ခုကဒီပြည်သူလွှတ်တော်ကုစလေဖြစ်တဲ့ဥရွှေမောင်းကိုဖိတ်ခေါ်ထားပါတယ်နောက်ထပ်ပြည်သူလွှတ်တော်ကုစလေသူဖြစ်တဲ့ဥဖေးတန်းကိုလည်းဖိတ်ခေါ်ထားသလိုပဲကျွန်တော်တို့ VOE ကနေပြီးတော့ဒီသတင်းတောက်ဖြစ်တဲ့ရခိုင်ဒေသကိုသွားရောက်ပြီးတော့သတင်းတွေယူခဲ့ဘူးတဲ့ကုစင်လက်အောင်ကိုလည်းဖိတ်ခေါ်ထားပါတယ်သူကတော့ဒီလက်ရှိရခိုင်ပြည်နယ်ကသူ့ရဲ့အတွေ့အကြုံကိုရှင်းပြပေးမှာဖြစ်ပါတယ်ကျွန်တော်တို့ပါဒီဆွေးနွေးပွဲအတွက်ဝင်ရောက်ဆွေးနွေးလို့ရဆိုပြီးတော့တယ်လီဖုန်းနံပါတ်ပေးဖို့ထားလူအတော်များများလည်းရှိပါတယ်ကျွန်တော်ကြားနိုင်တော့ခေါ်ပါပါအခုတော့ကျွန်တော်တို့ပေးနိုင်ဆွေးနွေးမဲ့သူတွေကိုဖုန်းကိုရအောင်ခေါ်နေတော့တော်များမရသေးပါဘူးဥရှိမောင်းတော့လိုင်းပေါ်ရောက်နေပါပြီဥရှိမောင်းကြားပါလားခင်ဗျဟုတ်ကဲ့ဟုတ်ကဲ့ဥရှိမောင်းခင်ဗျခုနကကျွန်တော်ပြောသွားလို့ပါပဲဒီလှေစည်းပြေးဒုက္ခသည်များပြဿနာရဲ့ဇင်းမြစ်ကိုရှာဖွေကြဖို့ဆိုပြီးတော့အတွင်းမှုချုပ်ကုလသမဂ္ဂအတွင်းမှုချုပ်ကလည်းတိုက်တွန်းပါလေနိုင်ငံတော်များများလည်းတိုက်တွန်းနေပါလေအခုစီဝေးကလည်းအခုမေလ29ရက်နေ့ဆိုရင်ဒေသတွင်းစီဝေးလုံးမှာဖြစ်ပါတယ်ပြဿနာရဲ့ဇင်းမြစ်ကဘာလို့ဥရှိပေါင်းအနေနဲ့ယူဆပါလဲ
ဟုတ်ကဲ့ဒီဘော့ဒီပေါ်ရဲ့ပြဿနာရဲ့ဇင်းမြစ်ဆိုရင်ကျွန်တော်နှစ်ပိုင်းပြောရမယ်တစ်ပိုင်းကတော့ကျွန်တော်တို့နောက်တစ်ပိုင်းကကျွန်တော်မြန်မာရဲ့ဘော့ဒီပေါ်
ဟုတ်ကဲ့နှစ်ကျွန်တော
်မြန်မာနိုင်ငံရဲ့ပြည်သူ့တော်ဘူးလို့ဆိုတော့
ဟုတ်ကဲ့
ကျွန်တော်မြန်မာနိုင်ငံတိကျလို့ပြောပါမယ်ဘာလို့လဲနိုင်ငံတိကျမပြောပါဘူးဆိုတော့မြန်မာနိုင်ငံဘုတ်ပီပုတ်တွေကကျွန်တော်တို့ဟိုဘောခက်မင်းကြီးမထောင်ကနေ300ဝန်းကျင်လို့အဲ့လိုရောက်နေလို့ပြောပါတယ်တပြားရီရဲ့တိကျ root cause ကဘာလဲဆိုတော့ကျွန်တော်အချက်၄ချက်ပြည်ရနံပါတ်တိကျဘာလဲဆိုတော့ဂျမေးကြီးရခိုင်ပြည်နယ်မှာအပြည့်စုံတိုင်းပေါ့နော်အဲ့ဒီမှာကျွန်တော်တို့အဲ့ဒီပြည်သူတွေက IDV ကတ်မှာနေနေရတယ်ဒီနေရာတစ်ချက်ကအဲ့ဒီကအဒီကကျန်းမာရေးစစ်တေပြောပါဝင်ကျွန်တော်ရခိုင်ပြည်နယ်ကမြို့နယ်အားလုံးတွေမှာเนาะကျွန်တော်ဒီလိုမောင်းလို့ပါဝင်ပေါ့သူရခီးသွားတာမျိုးကဟိုကျန်းတဲ့ကျန်းထားတာပေါ့เนาะခီးသွားမယ်ဆိုရင်ရကျွန်တော်ရှောက်ရတယ်အဲသူတို့ကခီးနေရမှာသွားတယ်ဆိုတော့ဒီခီးသွားတာမျိုးကျန်းတဲ့ဆိုတဲ့စကားကအတော်လေးနေနေပါတယ်เนาะကျွန်တော်တို့မိသားစုလူတို့ရခီးသွားတာမျိုးကျန်းတဲ့ဆိုရင်အဲ့ဒါသူတို့ကဆက်နေတဲ့တိကျဝိဇ္ဇာအားလုံးမှာပြောဆက်ဖြစ်ပါတယ်နော်အချုပ်ပြောရင်တော့အတူလူမှုစုဘဝကိုပေါ်တိခဲ့ကြတယ်။နော်နံပါတ်၃ချက်ကဒီကျွန်တော်တို့ဒီခိုင်ပြည်နယ်ကနော်ဒီလူမှုကြောင့်မွတ်စလင်ရဲ့နိုင်ငံသားစီစီရဲ့တပ်ပြတိတ်ဆာကဒီနေ့ချင်းပြီးမပြေမကြမရင်းမရနော်ဖြစ်နေတယ်လူတွေကလည်းဇဝေဇဝနေတယ်ဒီမျိုးလင်းချက်ကတော့နော်သူကကင်းမဲ့တဲ့ပုံစံလိုဖြစ်နေတယ်ဘာလို့ဘာမှကျွန်တော်တို့သိရတဲ့သူကမသိရဘူးဗတိရတပိုက်နော်နံပါတ်၄ချက်ကကျွန်တော်ပြီးခဲ့တဲ့ဒီမတ်လ30ရက်နေ့မှာကျွန်တော်ဝက်ကတ်တွေက expire ဖြစ်သွားပြီလို့ကျွန်တော်နိုင်ငံတော်ကလည်းကြေညာတယ်။နောက်မေလ30ရက်ဒီမတ်လပြင်ဖို့အဲဒီအရေကိုပြန်လဲအဲ့နေရလို့ဒီလိုပဲကျွန်တော်ကကြေညာထားပါလေ။ဒါဆိုဒီအချက်၄ချက်ကိုကျွန်တော်တို့ဒီပေါ်မှာမူတည်ပြီးတော့မှကျွန်တော်တို့ဒီခိုင်ပြည်နေကနောက်ဒီမျိုးစိလေးဝင်ကြရရလေ။တို့ဒီ ဒီပြောတဲ့ကဖြစ်ချကမပြေမချမရေမရဇဝေဇဝဖြစ်တော့အဲ့ဒီကျမနော်အားလုံးတော့ဖတ်ခါတာမဟုတ်ပါဘူးအဓိကသွားတဲ့လူပေါ့ဒီလူတွေကဒီအချက်တွေကိုအခြေခံပြီးမှအဲသွားတယ်ဒီဟာတွေကလည်း rule ဖြစ်ပါတယ်လို့ကျွန်တော်သုံးပြပါတယ်
ဟုတ်ကဲ့ခုနကဥရွှေမောင်ပြောထားတဲ့အထက်မှာမြန်မာနိုင်ငံဘက်ကလှည်စည်းပြေးတဲ့ threat ခွာရဆိုတာကဘယ်နေရာကဘယ်ဒေသကထွက်ခွာတာလဲစခန်းတွေဒီဒုက္ခသည်စခန်းတွေကလားတခြားဘယ်နေရာတွေရလို့သိထားပါလဲ
ဒီဒုက္ခသည်စခန်းကလည်းပြောပါပါလေအခုကဒီလူမောင်ကိုပြေးကြရရဲ့ကျွန်တော်တို့ဒီလုံးလုံးလေးသွားလာလုံရှားနိုင်လို့ကြောင့်ကျွန်တော်တို့ဒီကြောက်တော်မျိုးနေနောက်တစ်ခါဒီဘက်ကကျွန်တော်တို့ဘူးတီအောင်နော်ပြီးတော့ကျင်းပေါင်းတော့ပေါ့နော
်ဟုတ်ကဲ့
အဲ့တော့အဲ့ဒီကြောက်တော်တော့ဘူးတီအောင်တော့ဒီအားလုံးကသူတို့ဆက်သွားတဲ့နေရာကတော့ဒီများတော့အချင်းဒီပေါင်းတော့တောင်ပိုင်းကနေရာတွေဖြစ်ပါလေ
ဟုတ်ကဲ့ပါခင်ဗျာဥရှိမောင်ကျေးဇူးပါခုနဥရှိမောင်ပြောသမျှကိုကျွန်တော်အချင်းချုပ်ရမယ်ဆိုရင်တော့သူကတော့ပြောတာကဒီလှည်စည်းပြေးဒုက္ခသည်တွေမှာဘင်္ဂလားဒေ့ရှ်နိုင်ငံကသွားတဲ့လူရှိလို့မြန်မာဘက်ကလူတွေလည်းရှိပါတယ်တဲ့မြန်မာဘက်ကလူတွေဘာကြောင့်လို့ထွက်လဲဆိုတဲ့အရင်းပြပြဿနာကိုသူပြောတဲ့အခါမှာအဲဒီသူတို့ဒေသတွင်းမှာခီးသွွားကန့်သတ်မှုတွေတွာလာခံကန့်သတ်ခံမှုတွေနိုင်ငံသားဖြစ်တည်မှုဆိုင်ရာပြဿနာတွေဒီပြဿနာတွေကိုထောက်ပြပါရခင်ဗျာကျွန်တော်မျိုးသားလွတ်တော်ကိုစလေဦးလှဆွေကိုမေးချင်ပါတယ်ဦးလှဆွေကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ဦးလှဆွေခုနကကျွန်တော်ပြောသလိုပါဒီလှည်စည်းပြေးဒုက္ခသည်တွေရဲ့ကိစ္စကမြန်မာနိုင်ငံကတချို့ပါဝါလေလို့အခုကပြောနေပါလေအဲ့တော့ဒီကိစ္စအရင်းမြစ်ပြဿနာကိုဈေးမြစ်ကိုဖြည့်ရှင်းဖို့တိုက်တွန်းတဲ့အခါကျတော့ပြဿနာဈေးမြစ်ကဘာလို့ယူဆပါလဲ
အဲမြန်မာနိုင်ငံကအဲ့ဒီလိုပါတယ်ဆိုရင်တောင်မှသူတို့ရဲ့ origin country ကတော့ဘင်္ဂလားဒေ့ရှ်ပဲဒါဖြစ်လို့ဆိုတော့သူတို့ကမြန်မာပြည်ကို transit လို့သဘောထားပြီးတော့ခေတ္တလာရောက်တည်ခိုနေရင်းကနေဟလာတစ်ဆင့်ပြန်ပြီးထွက်ခွာတဲ့အခါမှာမြန်မာပြည်ကိုအသုံးချတာဖြစ်တယ်။ဒါကြောင့်မို့လို့သူတို့ပြေးသွားတယ်ဆိုတာဟာမြန်မာပြည်ကလူပါတယ်ဆိုတော့မှသူတို့ဟာဒုက္ခနိုင်ငံသားတတ်မရှိတဲ့သူသို့မဟုတ်နိုင်ငံသားတတ်လို့ရင်ငါရမှမသေးကြပါဘူးကွာဆိုတဲ့လူတွေကပြေးတာပဲဖြစ်တယ်။အဲ့ဒါဟာသူတို့ရဲ့ origin tree ဟာဗင်္ဂလားဒေ့ရှ်ဖြစ်ဖြစ်တယ်။ဟုတ်ကဲ့ဒါကလူပြောချင်တယ်ကြာဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အခုပြဿနာရဲ့ဒီလှည်စည်းပြေးဒုက္ခသည်တွေပင်လယ်ထဲကိုထွက်ပြေးကြရရရဲ့အကြောင်းရင်းပေါ့နော်အကြောင်းရင်းကဘယ်လိုကြောင့်လို့ယူဆပါလဲသူတို့ဘာကြောင့်ထွက်ပြေးကြတာလဲဘင်္ဂလားဒေ့ရှ်ပဲဖြစ်ဖြစ်မြန်မာနိုင်ငံပဲဖြစ်ဖြစ်ပါဟု
တ်ပါသူကပို့ပြီးတော့ဘက်တက်လိုက်ပေါ့နော်ကိုကောင်းတဲ့ဘဝအခြေအနေလို့သူဘင်္ဂလားဒေ့ရ
ှ်ဟုတ်ကဲ့ဦးလာဆွေဖုန်းကကျွန်တော်တို့ကောင်းကောင်းမကြားပါဘူးခင်ဗျာကျွန်တော်ဒီလိုင်းပေါ်မှာခဏနေပေးပါဦးလာဆွေဖုန်းကောင်းမကြောက်ပါဘူးကျွန်တော်ဥဖေတန်းကိုလေလိုင်းပေါ်တင်ကြပါလေဥဖေတန်းကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်ခင်ဗျ
ဟုတ်ကဲ့ဥဖေတန်းခုနကပြောသွားလို့ပါဥလာဆွေပြောတယ်ဥရှိမောင်ပြောတယ်ဒီပြဿနာလှည်စည်းပြေးဒုက္ခသည်တွေရဲ့ပြဿနာဈေးမြက်ကဥဖေတန်းရဲ့အမြင်ကိုသိကြပါလေခင်ဗျဥဖေတန်းကတော့ RNDP ပါတီရပါဟု
တ်ကဲ့ကျွန်တော်တို့နှစ်ပိုင်းပေါ်တော့ကျွန်တော်ဘင်္ဂလားဒေ့ရှ်ပြဿနာကတော့ရှိပါတယ်အဲလူတွေပောက်ကွဲပြီးတော့အဆောင်ကြီးခက်ခဲတဲ့ပြဿနာပေါ့ကျွန်တော်တို့ကိုင်ဒီနယ်ရဲ့ပြဿနာကတော့ဟိုဒီဒင်းလီတွေအနေနဲ့အဲ့မှာဟိုအခြေခံစာဝန်ကြီးပေါ့နော်ကျွန်တော်တို့ဒင်းလီတွေမတတ်ပါဘူးကျွန်တော်တို့ဒီကိုင်ဒီနယ်လုံးမှာရှိတဲ့အဲဒီပြည်သူတွေဟာစာဝန်ကြီးပြဿနာနဲ့အခက်အခဲတွေအများကြီးကြုံနေရတဲ့ကာလဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကိုင်ဒီလေးပဲအဲနေ့စဉ်ဒီလိုကနော်ကျွန်တော်တို့ဟိုညာနဲ့ထောင်နဲ့ရှိပြီးတော့ဒါချစ်ပြောင်းလူသားတွေဒီအိုင်းတို့ဒီမှာတို့ဒီလိုသွားနေရတာအများကြီးပါပဲဒါကဘာလဲဆိုတော့အခြေခံစာဝတ်နေမပြည့်စုံဘူးကြာအခန်းကြီးထဲမှာပြောရှင်းရှင်းပြောရရင်သမီးမမအောင်တော့မစားနိုင်တဲ့လူတွေများလာတယ်အဲ့ဒါကြောင့်သူတို့ကအဲ့လိုဟိုနေတဲ့ဒီတရားလာယူကြည်အမျက်နည်းရကျိုးသွားရောက်နေတာပဲဖြစ်ပါတယ်အဲ့ဒါမှာဘီလီလည်းပါတယ်ခင်ဗျအဲ့တော့ဘီလီတွေအနေနဲ့တက်နေမှာရှိတဲ့ပုံကူတွေအနေနဲ့လည်းစာဝတ်နေမပြည့်စုံဘူးဆိုရင်လည်းကျွန်တော်တို့နော်ဟိုကျွန်တော်တို့ဒီခိုင်းရှင်းရတာလူသားသားတွေတော့ပဲအရှိပါတယ်အဲဒီလိုလေအလောက်ကြီးအခြေအနေဆိုးတာမဟုတ်ပါဘူး။နောက်ကဘူးရောင်မောင်တို့ကလည်းအဲ့လိုပဲလွတ်လွတ်လပ်လပ်သွားလာနိုင်တဲ့ကိစ္စမျိုးတွေရှိပါရဲ့။အဲ့လိုအစိုးရကညှိမှနှိပ်စက်လို့နိုင်ငံရေးအားဖြင့်ဟာလန်ဟိုရင်းအမြင်မကြည့်လို့ဒီလိုဟိုမတရားဆက်ဆံလို့အဲ့လိုမျိုးမဟုတ်ပါဘူးည။အဲ့လိုမျိုးဆိုရင်သူတို့ကအလောက်ကြီးသွားနိုင်ရအကြောင်းမရှိဘူးခု။ဒါမှလူကုန်ကူးမှုဆိုတဲ့ပြဿနာကိုကျွန်တော်ထပ်မစဉ်းစားလို့မရဘူး။အဲဘာလို့ဆိုတော့ဒီတစ်ယောက်ကိုအလကားပို့ပေးတာမဟုတ်ည။ကျွန်တော်တို့တပိတ်ရနေ၅သိန်းကြီးဒီအကုန်ကြခံတွားနေကြတာအဲပမာသင်ရတဲ့ဇာတ်ရည်မတွားနိုင်ပါဘူးငွေရစုဆောင်းပြီးတော့နော်တကယ်ဒုက္ခတွေမဟုတ်တဲ့လူတွေကစီးပွားရေးအရနေတဲ့ဒီဒီအလားအဲရေချီယာမျက်နှာကုဒေတာကိုဟိုဆုံးပြီးတော့စီးပွားရေးကတွားနေရတာပဲမြင်ပါတယ်ခင်ဗျအဲ့ဒါကြောင့်ကျွန်တော်ကဒါဟိုနိုင်ငံရေးနဲ့မပတ်သက်ဘူး ော်ပြီးတော့ဒီလိုလူခွင့်ရွှေပေါက်တာနဲ့မတက်တူတက်တဲ့ဆိုရင်တော့မဖြစ်တော့ပဲဖြစ်ပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါအဲ့
ဒါကျွန်တော်တို့ကတော့ဒါအခြေခံအချင်းချင်းရင်ဒေသရဲ့ကျွာရဲ့ကျပ်ပေးမှုပေါ်မှာကျွန်တော်ရခိုင်မျိုးပြည်လူရောအဲ့လိုရခိုင်မျိုးတော့ကုန်းလမ်းကတော့တယ်ပြည်လူရောရေလမ်းကတော့တယ်အဲ့လိုတွန်းနေကြတာဖြစ်တဲ့အတွက်နဲ့အဲ့ဒါကျွန်တော်တို့နိုင်ငံရဲ့ပုံရိပ်ကိုချက်ချင်းစီတဲ့ဒီလိုအလားတကယ်လို့မတရားမှုမှနှိမ့်ချမှုဆိုတဲ့ပြဿနာမဆိုင်တဲ့အဲကျွန်တော်ရခိုင်ဒေသရဲ့ကြီးဝါရေးနော်ကျွန်တော်ရခိုင်ဒေသနယ်ရှင်နယ်ရဆုပ်ကြီးများရတာနဲ့နော်ဖြစ်ဆက်ဆက်အစိုးရတွေကကျွန်တော်တို့ကိုပြစ်ပေးထားတယ်အလားကျွန်တော်အမေခံဒေသတခုဖြစ်နေတဲ့အတွက်နဲ့ဒီလိုချင်းချက်တဲ့မှုတွေကနောက်ပိုင်းမှာဒီလိုဒီအစိုးရအပြုံလိုက်ကြောင်းရှိပြီးတော့နေတဲ့ပြည်ပြည်ချာပွေးရတဲ့အပိုင်းကိုရောက်တာပါလို့ကျွန်တော်ကတော့ပြောချင်ပါတယ်
ဟုတ်ကဲ့ဥပဒေတန်ကျေးဇူးပါလေလိုင်းပေါ်မှာခဏနေပေးပါအောင်ကျွန်တော်ဥရှေမောင်ကိုမေးချင်ပါတယ်ခုနဦးလာဆွေတို့ဘာလို့ပြောထားတဲ့အထက်မှာဒီ boat people လေစီးပြေးဒုက္ခတွေဟာအရင်မြစ်ကသူတို့လာတာကဘင်္ဂလားဒေ့ရှ်ဖြစ်တယ်မြန်မာနိုင်ငံကို transit အနေနဲ့လို့သုံးကြပါတယ် transit အနေနဲ့သဘောထားပြီးလာတယ်လို့သုံးပါတယ်ဥရှေမောင်ရဲ့အမြင်သိချင်ပါတယ်
ညာတော့ကျွန်တော်အမြင်ကျွေးပါတယ်ကျွန်တော်အဲ့ဒါကိုသဘောမတူပါဘူးခုနကပြောလို့ဘင်္ဂလားဒေ့ရှ်ကလူကလာတယ်မြန်မာနိုင်ငံကို transit လုပ်တယ်ဆိုရင်ကျွန်တော်ပြီးတော့ကသူတို့ဒီမြန်မာကျန်းယူတဲ့ကိုဖြတ်ပြီးမှသာခံရလို့ဖြစ်ကုန်ပြနေပါလေတိုးတော့သူရဲ့ destination ကတော့မြန်မာနိုင်ငံမဟုတ်ပါဘူးအဲ့ဒါကခုနကကျွန်တော်တို့တော့ပြည်သူ့တော်ကိုယ်စားလှယ်ဥပဒေနဲ့ပြောသွားသလိုအဲသူတို့ကခုနပြောဒီရေးကြီးရနေနေရသွားကြတယ်နော်ကျွန်တော်ရခိုင်မျိုးသားလေးတွားတယ်ကျွန်တော်တို့ဒီစီရင်လေးတွားတယ်တော့တွားတဲ့ခါမှာသူတို့က main အဓိကတွားတာကဒီမလေးကြပါဆိုတော့ကျွန်တော်တို့ကဥပမာတစ်ခုပြောရရင်2000နှစ်ကနေအခု2015ဒီအထင်တော့မနေပါဘူးအဖြစ်သဖြင့်အဓိကပြောရရင်ကျွန်တော်ဘုံကြီးနဲ့ရေးမျိုးပါလေဘူဒီရောင်ကဘောင်တော်ကကျွန်တော်တို့ဒီမြောက်ဦးကစိတ်တွေကလူတွေကအဲဒီရောနော်ကျွန်တော်တို့တွားရင်းနဲ့သူတို့အယောက်ဒီတိုင်းမှာမိတယ်မွန်ကြီးနဲ့ရဲမျိုးမှာမိတယ်မိတဲ့အခါကျတော့သူတို့ကိုပြန်ခေါ်လာတယ်ပြန်ခေါ်လာပြီးမှကျွန်တော်တို့ရခိုင်ပြည်တော်ကိုပြန်ချပေးတယ်အဲ့မှာကျွန်တော်တို့ပြန်ပြီးတော့ပို့ပေးတယ်အဲတချို့လည်းအဲ့ဒီမှာနော်ကျွန်တော်တို့ဒီမေဂျာပို့မှတွေရနော်အဲသူတို့အဲ့လိုမျိုးပြစ်တယ်ပါလေပေးတာလည်းရှိတယ်ဆိုတော့အကျိုးကအဲ့ဒီပို့ပို့တွေကဘန်းနေတဲ့ကနေလာပြီးမှမြန်မာနိုင်ငံကို transit လုပ်လို့ရှိရင်ဒီလိုမျိုးကျွန်တော်ရခိုင်ပြည်နယ်မှာဒီခိုင်ပြည်နယ်အစိုးရညော်ကျော်လောက်ဝကကစီမံပြီးတော့ပြန်လေနေရာချပေးတာလို့ပြည်ကြောင်ကိုပို့ပေးတာလို့အမှရှိပါဘူး။ဒါတော့ transit တွေတပေါ်နဲ့လာရဆိုတာကတို့ international water ကနေတွားတဲ့ခါမှာလေအကျိုးအားကိုမိရရှိပါတယ်။ဟိုတင်လေးကလည်းကျွန်တော်တို့ဟာပေါ့နော်ဟိုရခိုင်ပြည်နယ်ကြီးကိုပြောသလိုအဲဟာပေါ့နော်လူစက်ပြောက်ကိုမိတယ်။အဲတို့ကလည်းမိရတယ်ဖြစ်ဖြစ်ဟိုဘက်နေကိုပို့ပေးတော့ဒီဘက်နေကလည်းပြည်နယ်သားဆိုတော့အဲဒီကဒါလက်ခံတော့ပို့တော့လေအခုကျွန်တော်တို့ပြောလာတာဒီမြန်မာနိုင်ငံပြန်ထွက်သွားပြောတဲ့လူတွေကိုကျွန်တော်ကအဲ့ဒီဒေတာကပြည်သူ့ဘက်ကလို့ဖြစ်တဲ့အတွက်ဒီဘူးကိုလည်းဖြစ်တဲ့အတွက်ဒါပြည်သူနဲ့ကျွန်တော်အနေနဲ့အဖြစ်အတွက်ဆက်ဆက်လို့ရှိတဲ့အတွက်ဒါကျွန်တော်ပြတာပါနိုင်ငံသားတိကျတော့နိုင်ငံသားကမရှိတာတော့ပြန်နိုင်တယ်ဒါပေမဲ့ဒီနိုင်ငံကပြီးတော့ဘာလို့မရှိတာလဲကျွန်တော်ခဏခဏလွတ်တော်အထဲမှာပြောတာဒါကျွန်တော်တို့ပြည်သူ့ပြည်သူကြီးတွေအားလုံးဟိုကြားပြီးပြရတဲ့အတိုင်းပါပဲအဲ့တော့1990ခုနှစ်မှာမြန်မာတိုင်းရဲ့လုံးမှာအမျိုးသားမဟုတ်နဲ့တိုက်စော်ထားတဲ့ဒီနဲ့နိုင်ငံသားစုစုနဲ့ဆက်နေတာကိုလုပ်ခဲ့ပေမဲ့ကျွန်တော်ရခိုင်ပြည်နယ်မှာတော့အကြောင်းမျိုးနဲ့နောက်စီမံချက်တစ်စုံတည်းပုံစံနဲ့မပေးပြထားတာလားမပေးပြထားတဲ့အတွက်ကျွန်တော်တို့ကဒါဒီဒီတွေကနိုင်ငံသားကပ်ကြမရှိဘူးဘို့တော့လေ1990ခုနှစ်ကနေစပြီးတော့လက်ကိုက်ကိုတိုက်စော်ပေးခဲ့တာ
အ
င်းကျွန်တော်ပြောတာအဲ့ဒီလက်ကိုက်ပြတာကကျွန်တော်မနေ့ကနေ့ကပဲခုနကပြောတော်ဗရာကြီးအမိနဲ့မကြာသုံးတဲ့ပြမှာအဲကျွန်တော်ပြည့်ပြည့်လိုက်တာဆိုတော့အစကတည်းကသူတို့နိုင်ငံသားစီစဉ်ရေးလုပ်ပြီးတော့စီစဉ်ရေးတက်ပြတဲ့ထုတ်ပြရမှာမထုတ်ဘဲနဲ့နှစ်ပေါင်း20ကြာတော့မှအဲဒီလူကိုကျွန်တော်ကပေးထားတဲ့ယာယီတက်ကလက်မှတ်ကိုလည်းပြန်ရုပ်ပြကြတော့ယာယီလက်မှတ်ကိုရုပ်ပြရမှာပါဒါပေမဲ့ကျွန်တော်အမြင်အရရုပ်ပေးနေဆိုရင်အဲသူတို့ကတခုခုပေးပြီးမှရုပ်ပေးတာပြီးပုံမှန်တော့ဝတ်ကြတယ်အခုကဘာမှမပေးဘူးနဲ့ပြန်လေရုပ်ပေးတော့ဒါသူကတော့တခုပေးတဲ့ပြဲအဲဒီကအော်ဒါလေးကိုကျွန်တော်တို့ကဒီဆိုးရိမ်ပေါက်တာတွေဖြစ်ပြီးတော့ဒါပြည်ရဲ့အနာဂတ်အတွက်ပြည်မျိုးနဲ့ပြည်နေပြီလို့ဖြစ်လို့ဒီလိုဆုံးပြတာပါ
ဒါကြောင့
်ဒီလူတွေကနိုင်ငံသားစီစီတပြမရှိတဲ့အတွက်မြန်မာနိုင်ငံကမဟုတ်ဘူးဒါကတခြားနိုင်ငံကလည်းလာပြီးတော့ဆန်စစ်တော့ပြန်လို့ပြောလို့ရှိတော့ဒီတကယ်ပဲဘယ်လိုလဲနိုင်ငံလာပြီးမှပြည်လူကြောင့်မပြောရတဲ့လူတစ်ဖက်နေနဲ့ကျွန်တော်တို့ရခိုင်ပြည်တွေကနေတွားတဲ့လူတွေကျွန်တော်ကလည်းပါဘူးလို့ကျွန်တော်ဒီလိုပဲ
ဟုတ်ကဲ့ဥရှိမောင်ကျေးဇူးပါကျွန်တော်ဒီကိုကျွန်တော်တို့ view သတင်းတောက်ကိုစင်လက်အောင်ကိုလေးလိုက်မော်တင်နေပါလေကိုစင်လက်အောင်ကြာပါလားကိုစင်လက်အောင်ကရခိုင်ဒေသမှာအဲ့ဒီဒေသကိုသွားပြီးတော့သတင်းရိုက်ကူးမှုတွေလုပ်ခဲ့တယ်ဆိုတော့အဲ့ရအတွေ့အကြုံကိုကျွန်တော်သိချင်ပါလေကိုစင်လက်ကြာပါလားခင်ဗျဟု
တ်ကဲ့ကြာပါလား
ဟုတ်ကဲ့ကိုစင်လက်သွားတဲ့အတွေ့အကြုံရဆိုရင်အဲ့ဒီမှာခုနကပြောသလိုဒီ
ဒီမွတ်စလင်လူနည်းစုတွေဒုက္ခသည်စခန်းတွေဘာတွေရောကိုစင်လောက်အောင်ရောက်ဖြစ်လာခင်ဗျာအဲ့မှာ
ဟုတ်ကဲ့ဟိုကျွန်တော်တွားခဲ့တာဒီ2012ခုနှစ်ကျွန်လာပြီးဒီဘာဘာဟစ်တီယုံနေပြီးတော့ကျွန်တော်တွားခဲ့တာပေါ့နော်ဒီ2012ခုနှစ်နိုဝင်ဘာလပေါ့အဲ့ဒီမှာကျွန်တော်စစ်တွေ့မျိုးပေါ်မှာရှိတယ်ဒီဟိုမွတ်စလင်ဒုက္ခသည်စခန်းရောဒီရခိုင်ဒုက္ခသည်စခန်းတွေရောရောက်ခဲ့ပါတယ်အဲ့အဲ့ဒီမှာတွေ့ရတာတော့ဒီဒုက္ခသည်စခန်းတွေမှာဒီမွတ်စလင်လူမျိုးတွေရောဟိုဒီရခိုင်လူမျိုးတွေရောအများကြီးဖြစ်နေတာတွေ့ရတယ်ဒါပေမဲ့မွတ်စလင်လူမျိုးတွေကတော့ဒီပုံများတာပေါ့နော်ဒီအင်ဂျာလူမျိုးတွေပေါ့
အခုဒီ boat people တွေလှည့်စည်းပြေးထွက်ကြတဲ့လူတွေကတော့အဲ့ဒုက္ခသည်စခန်းတွေကဖြစ်ဖို့များလားဘယ်လိုယူဆရလဲဘယ်လိုသတင်းမျိုးကြားလဲ
ကျွန်တော်တော့ပြစ်နိုင်ပါတယ်အဲ့ဒီဒုက္ခသည်စခန်းလူတွေလည်းပါမယ်လို့ထင်တယ်ဘာလို့လဲဆိုတော့ဒီပြဿနာတွေဖြစ်လာတာအခုဆို3နှစ်နီးပါးလောက်ရှိပြီဒါပေမဲ့ဒီဒုက္ခသည်စခန်းတွေကတော်တော်အခြေအနေဆိုးတဲ့အနေအထားရှိတော့လူတွေကဟိုစောင့်ဝင်နေရေးတော်တော်ခက်ခဲတဲ့အနေအထားရှိတယ်အဲ့ဒီကြောင့်အဲ့ဒါကြောင့်ပဲအဓိကဟိုရေကြီးအမျက်နူရာတနေရာရောဒီမျော်လင့်ချက်နဲ့သူတို့ကဒီနေရာကိုစွန့်ခွာပြီးစွန့်စားပြီးတွားကြတယ်လို့ကျွန်တော်ယူဆတယ်
ဟုတ်ကဲ့ကိုစလကျေးဇူးပါလေလိုင်းပေါ်မှာခဏနေပြီးပါအောင်ကျွန်တော်ဥလဆွေလေလိုင်းပေါ်ပြန်ရောက်လာပြီဥလဆွေကြားပါလားခင်ဗျကြ
ားလေဗျ
ဟုတ်ကဲ့ဥလဆွေခုနကဥရွှေမောင်းပြောသွားတဲ့အထဲမှာဒီနိုင်ငံသားဖြစ်မှုပြဿနာကိုပါသူကပြောပါတယ်ဒီလူတွေကနိုင်ငံသားဖြစ်မှုပြဿနာလည်းရှိဖြစ်တယ်ကန့်သတ်ခံရတယ်ရှိတဲ့အကြောင်းကိုသူတို့ထွက်ခွာသွားကြရပါတယ်အဲ့တော့အချိန်ကသူတို့တခုထောက်ပြတာ1990ခုနှစ်ကနိုင်ငံသားစစ်ဆေးကတ်တွေလုတ်ပေးတဲ့အချိန်မှာသူတို့ရခိုင်ပြည်နယ်မှာသူတို့လုတ်ခွင့်မရလိုက်တော့နိုင်ငံသားဖြစ်မှုဆုံးရှုံးခဲ့တယ်လို့ပြောပါတယ်ခင်ဗျဒီမွတ်စလင်အလူနေစုကိစ္စကိုဦးလှရှိရောဘယ်လိုပြောချင်ပါလဲဟုတ်ကဲ့ဦးလှဆွေကြားပါလားဘာ
လို့တိုက်တယ်လို့ဟုတ်ကဲ့ဘာလို့ဘယ်လိုကြီးမှုရှိတဲ့သူကတော့ဘယ်မှပြေးစရာမလိုဘူးပေါ့။နောက်ကျောလုံးတဲ့လူကတော့မပုတ်သေးအစ်စ်ခံနိုင်ရမှာပေါ့။ကျွန်တော
် Hello ဦးလဆွေဖုန်းလိုင်းအသိမကောင်းပါဘူး။ဦးလဆွေကြားပါလားခင်ဗျ။ Hello ဦးလဆွေကြားပါလား။ဦးလဆွေဖုန်းလိုင်းကျွန်တော်ကြားသွားပါတယ်။ကျွန်တော်ဦးဖေတန်းကိုပဲအကိစ္စမေးချင်ပါတယ်။ဦးဖေတန်းခုနဦးရွှေမောင်ပြောတဲ့ကိစ္စနဲ့ပတ်သက်လို့ဦးဖေတန်းရဲ့အမြင်လေးလည်းသိချင်ပါတယ်။
ပြောရတော့ဒီနိုင်ငံသားကတ်မရှိလို့ဖြစ်ပြရတယ်ပေါ့နော်အဲ့ဒါကတော့ဟိုကျွန်တော်အဲ့ဒါကြတော့ကျွန်တော်မထောက်ခံနိုင်ဘူးကနိုင်ငံသားကတ်ရှိတဲ့ကျွန်တော်တိုင်းရင်းသားတွေလည်းရှိသွားရတော့နေကြတာပဲဟိုနိုင်ငံသားကတ်မရှိလို့ဒုက္ခရေးဆုံးရှုံးပါတယ်ဆိုတာကတော့သပိုင်းပေါ့ဒါပေမဲ့အခုကြောင်းချွေးပြီးတော့လူသားတွေတွားနေကြတာကတော့နိုင်ငံသားကတ်အဲ့နိုင်ငံသားကတ်နဲ့မဆိုင်ဘူးခင်ဗျတော့သူတွေရှိသွားရအရာပဲတွားနေတာပြီးတော့နိုင်ငံသားဆိုတာကအဒီဒီလူတွေအနေနဲ့ကျွန်တော်တို့လည်းနော်နှစ်ပေါင်းဟိုများစွာနေထိုင်ခဲ့တဲ့လူရှိတယ်လို့ဒီနေ့နှစ်ပတ်မဲ့ဝင်ရောက်ပြီးတော့ခိုးဝင်နေရတဲ့တစ်သက်နိုင်ငံကဒီလူတွေလည်းရှိကြပြအဲ့တော့အဲ့လိုရောနောဒေတာတစ်ခုမှာကျွန်တော်တို့ကလူလက်စပယ်နဲ့အဲ့ဒါကျွန်တော်တို့ကအကုန်လုံးလားတမျှကိုနိုင်ငံသားပါဆိုပြီးတော့အဲ့လိုအတိမတ်ပြောဆိုတာဘယ်နိုင်ငံမှမရှိဘူး
ဒီမှာကျွန်တော်ဦ
းနိုင်ငံသားသိချင်ရမှာ
ဥပဒေတော့ကျွန်တော်တခုမင်းကျင်တာကခုနကရခိုင်ပြည်နယ်ရဲ့အခြေအနေကိုဥဖေတန်းပြောပါရဲတော်တော်လေးစဉ်းစားရဖြစ်နေတဲ့စားရေးတောက်ရေးပြဿနာရှိရဲဒီလိုအခြေအနေမျိုးမှာရောဘင်္ဂလားဒေ့ရှ်လူတွေကဒီလိုဖြစ်နေတဲ့အခြေအနေမှာလာပြီးတော့ပြန်ပြီးခိုးဝင်သွားဗမာပြည်ပြည်ဝင်လာပါမလားဗမာပြည်မှာဆိုးဝါးနေတဲ့အခြေအနေရှိနေတော့
ဘင်္ဂလားဒေ့ရှ်ကရှင်းရတယ်ကရှင်းရတယ်မကဘူးသူကလေလူတွေပောက်ကွဲတဲ့နိုင်ငံတစ်ခုဖြစ်နေတော့နေစရာကြောချစရာနေရာတောင်မရှိတော့ဖြစ်နေတယ်ချမ်းကျင်နေလို့ရှိတဲ့နေရာတစ်ခုမှာကျွန်တော်နိုင်ငံရဲ့လူတွေတုံးစားလောက်နေကြဗျာရှင်းလာကြည့်ပေါ့အဲဒါဆိုတော့ကျွန်တော်နိုင်ငံလာရင်တော့ဟိုအဲ့လောက်ကြီးအခြေအနေနေကြတစ်ခွက်လောက်တော့ရမှာပေါ့အဲ့လိုအကုန်လုံးတော့မဆိုးကြပါဘူးဒါပေမဲ့သူတို့ကြီးကအနေချင်းရာခိုင်နှုန်းအချို့တစ်ခွက်ဆိုတော့အကျွန်တော်နေရာမှာတော်တော့အခက်အခဲရှိပါတယ်သူကအိန္ဒိယလည်းသို့ပေါ့ပြီးတော့ဝင်ရောက်နေကြတယ်ဗျာအိန္ဒိယအချို့ကတော့ပြတ်တယ်သူတို့လာရင်ပြတ်တာပဲကျွန်တော်နိုင်ငံမှာအဲ့သူတို့လက်ခံတာအိန္ဒိယမျိုးတူရဲ့အနေတူရှိနေတော့ကျွန်တော်ကချစ်ချစ်ရမှာပေါ့ချစ်ချစ်ရဲ့အခါမှာအာကျွန်တော်တို့ကချစ်ချစ်တခုနိုင်ငံသားဥပဒေနဲ့ချစ်ချစ်ရည်ပထမကငကားမင်းစီမံခြင်းနဲ့ချစ်ချစ်ရော်လဲအဲ့ဒီအစ်စ်သေးမကန်ပြီးချက်ပြေးရတယ်ဗျာအနောက်ဆင်းမစီမံခြင်းနဲ့လက်ခံရတယ
်
အခုတခါချစ်ချစ်မဲ့လိုက်တော့လဲသူတို့ကချစ်ချစ်မကန်ဘူးအခုကချေလာဘင်လီနဲ့ချက်ပွားဆိုလို့လဲလူဝင်ကြနဲ့ပဲချက်မယ်အဲ့လိုနိုင်ငံရေးပြောကပူးနေတဲ့ဒေသပူးနေတဲ့ဒီမျိုးတမျိုးအနေနဲ့ဒါချစ်ချစ်တခုနိုင်ငံသားဥပဒေနဲ့အစ်စ်သေးခံနိုင်မှသာဒေသကနိုင်ငံသားဒီကနိုင်ငံရှားသားဆိုတော့ပေါ်လာမှာ
အဲ့
ဒါကြောင့်ကျွန်တော်တို့ကအဲ့တော့ဆုံးရှုံးနဲ့မဆုံးရှုံးနဲ့သားပါအောင်လောလောဆယ်ကျွန်တော်တို့ကဒါဟာလာအထူးသတ်ဒီတိုင်တန်ခွင့်ပြိတ်ကြတယ်အဲ့ဒီနောက်ပိုင်းမှာနိုင်ငံသား၆ပါးတို့နိုင်ငံတော်အစိုးရကပြောထားတယ်အဲ့တော့လျှောက်ပြီးတော့ရုပ်ရှင်ကျွန်တော်တို့ဘက်ကလည်းကူညီနိုင်ပါတယ်ကျွန်တော်တို့ရဲ့အငငယ်ရဲ့နေလာတဲ့နိုင်ငံသားတွေကြတော့လေ င်္ဂလိပ်ကြလို့ကျွန်တော်ကနိုင်ငံသားဖြစ်တာကိုကျွန်တော်ဝန်ထမ်းဝန်ထမ်းနဲ့ကြိုးဆိုမှာပ
ါ။ဒါပေ
မဲ့မင်းလက်ပါလာတဲ့လူတွေကြတော့ကျွန်တော်လက်မခံနိုင်ဘူး။ဒါဥပဒေနဲ့ဆုံးဖြတ်ရမယ့်ကိစ္စမဟုတ်ဘူး။နောက်ကျွန်တော်ကလက်လို့ဆိုရင်လုပ်လို့တော့မရဘူး။ဥပဒေတိုင်းမှာဖြစ်မှာပါခင်ဗျ။အ
ဲ့
ဒါဆိုချုံမချုံချုံဆိုတာကလည်းဥပဒေတိုင်းမှာဖြစ်ပါလိမ့်မယ်လို့ကျွန်တော်ယူဆပါတ
ယ်။ဟုတ်ကဲ့ကျွန်တော်ဥလဆွေကိုပြန်တင်ခြင်းပါလေ။သူကလည်းကားမောင်းနေနေပြောတဲ့ခါကျဥလဆွေကလည်းအခုကားတော့ရပ်ထားပြီ။ဥလဆွေကြားပါလားခင်ဗျ။
ဟုတ်ကဲ့
ဟုတ်ကဲ့ဦးလာဆွေခုနဦးလာဆွေပြောတာလည်းပြတ်သွားလို့ပါခုနပြောသလိုပါဒီဟိုဟာဦးရွှေမောင်ပြောသွားတဲ့အထက်မှာနိုင်ငံသားဖြစ်မှုပြဿနာတွေနဲ့ပတ်သက်လို့ရောခီးသွားလာမှုကန့်သက်ခံရတဲ့ပြဿနာတွေနဲ့ပတ်သက်လို့ရောပါပါတယ်ဒီမွတ်စလင်လူနည်းစုတွေရခိုင်ပြည်နယ်အတွင်းမှာဒီအခြေအနေနဲ့ပတ်သက်လို့ရောဦးလာဆွေအမြင်သိကြပါလေကျွန်တော်ပြောမယ်ဒါအရင်ကခိ
ုင်ပြည်မှာရှိတဲ့မွတ်စလင်မိသားစုတွေဟာအိမ်တိုင်းကြီးပါလားနိုင်ငံသားမှာရှိတယ်သူတို့တာဝန်လုပ်နေတယ်အိမ်တိုင်းမိဘတို့သွားနေကြတယ်အဲ့ဒီအပေါ်ဘက်ကနေသူရက်တီနေတာအဲ့ဒါသူတို့ဘယ်လိုနည်းကဘက်တလိုက်ပို့သူတို့လူကြီးလို့သွားကြတယ်ကျွန်တော်ဆိုတာတော့ပုတ်ပုတ်ကိုအစ်စစ်ခံနိုင်တဲ့သူကဘယ်တော့မှဆက်မပြေးဘူးသူကအစ်စစ်မခံနိုင်လို့ကပြေးလာလို့ကျွန်တော်ယူဆတယ်ဗျဟုတ်ကဲ့
ဟုတ်ကဲ့နောက်တစ်ချက်မေးချင်တာကဒီကျွန်တော်တို့ဒီသူတို့ခေါ်တော့ Ranger ပေါ့ဒီ Ranger တွေဒီမြန်မာနိုင်ငံနဲ့ချိလာတဲ့ပြဿနာကအရင်အစိုးရဆက်ဆက်ကလှုပ်လာတဲ့ပြဿနာလို့လည်းယူဆမှုတွေရှိပါတယ်ဦးလာဆွေအဲ့ပေါ်မှာဗာမြတ်တုံ့ပြန်ကြပါလဲ
အစိုးရဆက်ဆက်လို့အဲဆွဆွဲလို့ရှိရင်တော့တစ်စိမ့်စိမ့်ဝင်လာနေတာဆိုရင်ပိုကောင်းတယ်ကြအဲ့လိုမျိုးပြောရမှာပေါ့အစိုးရဆက်ဆက်တိုင်းမှာတစ်စိမ့်စိမ့်ဝင်လာနေတာပဲအဲ့ဒီလိုမျိုးလည်းကြိုးရရတယ်ဒီမှာအခုဟာ
အဲ့ဒါဆိုရင်အရင်တုန်းကအစိုးရတွေကအခုမှပြဿနာကပိုကြီးလာတယ်အရင်တုန်းကအစိုးရတွေကဘာကြောင့်မကင်တွယ်နိုင်ခဲ့တာလဲ
အဲ့ကျွန်တော်ကဇီယိုကတားတာနဲ့ချင်းတဲ့ပြုတ်ပိတ်မထားနိုင်ဘူးလေမဇက်ဆိုတာကတကယ်လို့လက်မြစ်ဆိုတာလူတယောက်ခုံကူးလိုက်လို့ရတယ်ချင်းချင်းလေးရဲ့နောက်ပြီးတော့ကျွန်တော်တို့ဒီပင်လေကန်းကြီး BC တခုတော့ရတယ်
ဟုတ်ကဲ့ပါဦးလောက်ဆီကျေးဇူးပါကျွန်တော်တော်ရှင်ချို့လေးလိုက်မော်တင်ကြပါတယ်တော်ရှင်နေလည်းရှိနေတော့ဥပကျော်လေးလိုက်မော်မှာရှိပါလားအလိုရင်းနဲ့တူရှင်ပြောလို့ရပါတယ်ခင်ဗျာ
အမေပါခင်ဗျာကျေးဇူးတော်ပါကျေးဇူးတင်ပါတယ်ကျွန်တော်မောင်တော့ကမောင်တော့ကဥပကျော်ပါခင်ဗျာ
ဟုတ်ကဲ့ပြောပါကျွန်
တော်ကဦးလောက်ဆီနဲ့ဥပဲတင်ပြောတာကျွန်တော်ခံခဲ့ပါတယ်ခင်ဗျာဒီကလူတွေဘာလို့ဒီကဟိုနေစီကျေးဇူးရလဲဆိုရင်ကျွန်တော်တို့ကအစ္စလာမ်ဘာသာဝင်တယောက်အနေနဲ့ဒီရခိုင်နယ်တွေမှာဆင်းပြီးတော့အသက်ရှင်ရတဲ့နေနိုင်ရဲ့အကျဉ်းနဲ့လုံးဝမရှိတော့တဲ့အတွက်ဒီလူတွေတက်ကတော့တာဖြစ်ပါတယ်ခင်ဗျာအဲ့ဒါတွေပါလဲဆိုတော့အခုတော့ဦးရှင်မောပြောတဲ့နေရတာကိစ္စပါတယ်ခရီးတော့လာဖို့ဖြစ်ကြတာပါတယ်အခုကျွန်တော်တို့ဒီမှာအရတာရခိုင်တိုင်းတော်တွေကသာမန်ဆိုင်ရာတွေကပြုလို့ရှိရင်တို့ရရမတော်လို့ကြီးရတို့လူတွေဆက်ဆံကြပါတယ်ခင်ဗျာကျွန်တော်ကတရားခန်းနဲ့တရားကိုတော်လို့ကြီးဒီစားအရေးတော်နေရပါတယ်ခင်ဗျာနောက်ပြီးတော့နောက်ဆုံးရုပ်စောဆုံးရာတီတို့မကောင်းရင်တော့မှဒီလူတွေကိုပဲအပြင်းပုံရပါတယ်ခင်ဗျာကျွန်တော်ဆုံးပြီးတော့ဒီမှာအသက်ရှင်ရတဲ့နေလိုက်ပြီဟုတ်လားလုံးဝမရှိတော့ပါနောက်ပြီးတော့မိဂလာတွေကဒီကိုဝီလာတွေဆိုတာလေလုံးဝမဟုတ်ပါဘာကြောင့်လဲဆိုတော့အဲ့ဒီမှာတို့တို့တိုက်ရင်တို့တို့လွတ်လပ်ပါလေခင်ဗျာလွတ်လပ်တဲ့ငဖီးတဲ့ဟာကျုံဘဝကြရောက်တဲ့ဓမ္မောက်တဲ့အရာကြီးတောင်းပါလေခင်ဗျာ
ဟုတ်ကဲ့ဥပဒေ
ရောလို့ဒီလိုတို့
ဟုတ်ကဲ့
ဒီတော့တွေ့ပြရတယ်ဘယ်လောက်တိပြီးနေလဲသိဒီမှာလုံးဝမနေနိုင်ဘူးဒီတို့တို့ဌာနဆိုင်ရတယ်က
ဟုတ်ကဲ့
တော့ပါ
ကျေးဇူးပါဥပကျော်ကြီးကျွန်တော်တို့နောက်တော်ရှင်တူလည်းရှိနေလို့ပါကိုကျော်အေးသိန်းရှိပါလားကျွန်တော်လူရင်းတူရှင်ဆွေးနွေးပြောဆိုလို့ရပါတယ်ကျွန်
တော်ကျော်အေးသိန်းပါ
ဟုတ်ကဲ့
ဒီလီစီပြီးဒုက္ခတွေလို့မဟုတ်ဘူးအဲ့ဒါလူတို့ကနေပြီးတော့မှလီနဲ့ဒီဘဝကိုနေပြီးတော့လီစီပြီးမှစီပေါ်ရေးဘက်တာလိုက်ကိုရှာရတဲ့လူတွေလို့ကျွန်တော်ပြောချင်ပါတယ်အဲသူတို့ရှာရတဲ့ဘယ်လိုထွက်ရလဲအကြောင်းလဲဆိုမှဒီအခုမှဒီဖြစ်မှထွက်တာမဟုတ်ပါဘူးသူတို့ကောက်စီထက်ကျွန်တော်ရခိုင်ပါကြောက်တော့နေရပ
ါဟုတ်ကဲ့
အဲ့ဒီအကြောင်းကိုပြီးပါတယ
်ဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒီလူတို့ကဘက်တာလိုက်ထွက်ကြတာနောက်ပြီးတော့ဘလို့ဆိုလို့ရှိရင်နိုင်ငံတကာအမျိုးရိုဟင်ဂျာစစ်ကြီးမှနာမည်ပြည်သူတွေမှာသူတို့ကိုလည်းသူတို့ကိုအခွင့်အရေးချက်စစ်ပြီးတဲ့အတွက်ကြောင့်သူကတို့တာရီယနိုင်ငံကိုထွက်ခွာဆွေးရတယ်ခင်ဗျအဲ့ဒါကြောင့်လည်းသူတို့ကသူတာရီယနိုင်ငံကိုထွက်ခွာရရှိရင်အခုလိုတွေရတယ်တခြားတိုင်းရင်းသားတွေကလည်းအဲ့ဒီတွန်းစီရတယ
်ဟုတ်ကဲ့ပါအ
ဲသူတို့ကြတော့ဒီဘင်္ဂလီဒီကိုရိုဟင်ဂျာလည်းတမ်းမပြီးတော့မှတို့ကမှနိုင်ငံတကာတော့နင်းပြီးတော့မှတနစီရပုဂ္ဂိုလ်ဒီလူအဲ့ဒီခင်ကြရတော့မှသူတို့ကိုနိုင်ငံတော်ဆက်ခွင့်ပြု နိုင်ငံတကာနိုင်ငံကိုထောက်ခံခွင့်ပေးတဲ့အချက်ဒီကြောင့်ဒီသူတို့ဟာဒီ
โอเคอู้จ่อตีตีเจ๊ซื่อว่าเราอกูเป็นไทซุนเนตูดิเราเปลี่ยนเพชรขอขึ้นมาเลยอุเผ่ตันคุณน่ะပြောต่อไอ้เทมาอุบัจจัวตู้เนี่ยแขกๆเปล่าว่าเลยตรุเดต้าตัวเนี่ยมาพี่เนมุฤคันอะไรฐานะเซียนพี่เนมุฤคันอะไรว่าเลยมุสลิมหลูเนซูอ่ะถั่วปี้ด่าว่าเลยอุเผ่ตันบาပြောขึ้นมาเลยครับ
พี่เนี่ยลูกรู้ပြောด่าก็တော့เราเนี่ยเนาะနိုင်ငံတော်อโซยาเนี่ยโพลิซีก็တော့ไอ้หลูเงินนี้โหมาตัดๆพี่เนี่ยကျတော့ရှိမှမတင်ဘူးဒါပေမဲ့ခုနကလို့သူပြောတဲ့အချက်မှာအာကျွန်တော်ဟိုတောက်ခါရှင်နာတော့ပေါ့နော်သူတို့တော်ရင်လာရေးကန့်တက်တယ်ဆိုတော့မှန်ပါတယ်သူတို့ဟိုကုဒေတာမှာတောင်းမလို့လာလာတောက်ခွင့်နဲပါတယ်ဒီမှာဆိုရင်လုံးဝရိုးကပိတ်ထားတယ်အဲအဲ့မျိုးတော့နိုင်ငံတော်ဆွေးနွေးရပေါ်စီတရားအနေနဲ့အဲဒါကသူတို့ဒီမျိုးတွေပေါ့နော်ကန့်တက်ထားတာရှိတယ်ဒါကတော့နိုင်ငံတော်လုံခြုံရေးရဟိုဖက်နိုင်ငံနဲ့အဲသူတို့ကကုလူဆက်တာဆက်သွယ်မှုများတော့ဒီဘက်ကငါလည်းခိုးဝင်လာတယ်များတော့ဒါဆီဆေးပြီးတော့ဟိုလုံးတဲ့အပိုင်းမှာပို့ပြီးတော့ဆိတ်ချရအောင်ကပ်ကပ်ထားတဲ့အပိုင်းတော့ရှိပါတယ
်ကျွန်တော်ဟုတ်ကဲ့
အဲ့လောက်နဲ့ထွက်ပြေးတယ်ဆိုတာကတော့ဟိုမဖြစ်သင့်ဘူးမမှားဘူးလို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်ဥရှိမောင်းကိုလည်းအလှည့်ပေးချင်ပါတယ်ဥရှိမောင်းစက္ကန့်30လောက်တော့အချိန်ရပါတယ်ခုနကကျွန်တော်တို့ပြောထားတဲ့အထဲမှာဦးကျော်အေးသိန်းပြောထားတာကြားမိမှာပါသူကတော့ပြောတာက Ranger လို့ပြောလို့ရှိရင်နိုင်ငံတကာပို့ထွက်အကောင်းပါတယ်တဲ့ဥရှိမောင်းရဲ့အမြင်ခတ်တူတူလေးကျွန်တော်တို့ပြောပြပါအချိန်စစ်တော့မှာမဟုတ်လို့
โอเคกูก็เนี่ยเนี่ยไม่ใช่ไม่ใช่หรอกเปลี่ยนตัว
โอเคอูจ่อยเองပြောသွားတယ်ထမ Ranger လို့ပြောလို့ရှင်ပို့ပြီးတော့နိုင်ငံတကာကလက်ခံကလို့ကောင်းတဲ့အတွက်ကြောင့်မျိုးသူတို့အဲ့လိုပြောပြီးထွက်တာပါဆိုပြီးတော့ပြောပါတယ်ဥရွှေမောင်းရဲ့အမြင်ရောသိကြပါလေ
အဲ့ဒါမဟုတ်မဟုတ်ပါဘူးဒါလူတိုင်းမှာเนาะကျွန်တော်ရဲ့ကိုယ့်ရဲ့ identity ကိုပြောလို့ရှိပါတယ်ဆိုတော့အဲ့ဒီသဘောကြကိုယ့်ရဲ့ identity ပါလေဆိုတော့ပြောမယ်ကျွန်တော်မြန်မာနိုင်ငံမှာဒီမြန်မာဆိုတဲ့ national identity ရှိတယ်လို့ခုနကတော့ဒီမျိုးလိုက်နေကျွန်တော်မှာ identity ရှိတယ်ဘာပြင်းနေလိုက်လဲအဲ့ဒီဒီကြည့်တယ်မျိုးနေလိုက်လဲအဲ့ဒီဒီကြည
့်တယ်ဟုတ်ကဲ့ကျွန်တော်15စက္ကန့်လောက်ပဲချိန်ရပါတော့တယ
်ဟိုဒီဟာကဟိုဒါလည်းဆိုတော့ဒီဟာကိုကြောဖို့ဆက်ပဲဒီကဖက်တာမဟုတ်ပါဘူးအဓိက
ဟုတ်ကဲ့ကျွန်တော်တို့ daily life season ချိန်စစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့လွတ်တော်မဦးလာဆွေဦးရွှေမောင်ဦးဖေတန်းနဲ့ကျွန်တဲ့တော်ရှင်အားလုံးကိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့အချိန်အကန့်အသတ်ကြောင့်မလို့ချို့ဒီဆွေးနွေးလို့ရတဲ့တော်ရှင်တွေကိုဖုန်းပေါ်ခေါ်ပေးနိုင်တာကိုခွင့်လွှတ်ပါခင်ဗျာ daily life season ဒီမှာပဲကျွန်တော်ကပေးပါ
သားညို့အစီအစဉ်ပြီးထုတ်လုပ်သူမတ်ဆွမွန်နဲ့တူတင်ဆက်ခဲ့တဲ့စနေညချမ်းတရက်လေးလိုက်အစီအစဉ်ဖြစ်ပါရဲ့ရှင်အခုကတော့စနေညချမ်းအစီအစဉ်ဒီအဆုံးသတ်တော့မှာမို့ကြံနေသေးတဲ့အချိန်အတွင်းမှာမတ်ဆွမြတ်မွန်ကသတင်းအချင်းချုပ်ကိုပြောပြပေးပါအောင်ရှင်
မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံပြောင်းအခြေချဖို့ကြိုးစားသူတွေဒါကြောင့်သူတို့နိုင်ငံတွေကနေထွက်လာရတယ်ဆိုတဲ့အကြောင်းရင်းစင်းပြစ်ကိုဖြေရှင်းဖို့လိုအပ်တယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောကြားခဲ့ပါတယ်ဒီကိစ္စဟာဒေတာရဲမှာလက်ရှိဖြစ်နေတဲ့ကိစ္စတစ်ခုဖြစ်နေတာကြောင့်ဘာကြောင့်အခုလိုသူတို့ထွက်လာရသလဲဆိုတဲ့အကြောင်းအရင်းကိုပြပြတသားဖြေရှင်းတင်ပါတယ်လို့ကုလသမဂ္ဂတူရဲမှုချုပ်ကဒီကနေ့ဗီယက်နမ်နိုင်ငံရောက်နေစဉ်မှာပြောကြားခဲ့တာဖြစ်ပါတယ်မြန်မာမလေးရှားနဲ့ထိုင်းနိုင်ငံခေါင်းဆောင်တွေအပြင်တခြားဒေတာရဲတာဝန်ရှိသူတွေကိုလည်းသူဆက်သွယ်ပြီးတော့ပင်လယ်ထဲမှာမျောနေနိုင်မဲ့လေဆိပ်ဒုက္ခသည်တွေကိုကယ်တင်ဖို့နဲ့လူသားချင်းစာနာပြီးတော့လိုအပ်တဲ့အကူအညီတွေအရင်ပေးဖို့တိုက်တွန်းခဲ့တယ်လို့နေရာပြန်လည်ချထားရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းဟန်နွိုင်းမြို့တော်မှာကုလသမဂ္ဂတူရဲမှုချုပ်ကပြောကြားခဲ့ပါတယ်အီရက်နိုင်ငံမှာတော့ IS စစ်သွေးကြွတွေပြီးခဲ့တဲ့သတင်းပတ်တုန်းကတိမ့်ပိုက်ထားခဲ့တဲ့အန်ဘာနယ်ရဲ့မြို့တော်ရာမဒီကိုပြန်လည်သိမ်းယူနိုင်ဖို့အတွက်စစ်ဆင်ရေးအတွက်ကိုဒီစစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေရာမဒီမြို့ရက်ကိုဥတီပြီးတော့ဖျန့်ချထားပါတယ်တခါလိန်တူဆုံးမဲ့သူတွေကိုတရားဝင်လက်ထပ်ထိမ်းမြှခွင့်ပေးသင့်မသင့်ကဘာပေါ်မှာလူမှုဆန္ဒခံယူပွဲပထမဆုံးလုပ်တဲ့အိုင်ယာလန်နိုင်ငံမှာတော့ထောက်ခံတဲ့ဘက်ကအနိုင်ရမဲ့ပုံရှိနေပါတယ်ရှင်
သတင်းချင်းချုပ်ကိုမတ်ဆွမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်စီစဉ်ထုတ်လို့ရမှုကမတ်ဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius ဌာနဖြစ်ပါတယ်ရှင် VOA American တာမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00အထိလိုင်းဒိုမီတာ24 30နဲ့39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ကျွန်မသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.